Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းရဲ့2023ခုနှစ်မေလ12ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါတယ်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 93ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။ကျွန်တော်ကတော့ဝင်းမမမင်္ဂလာပါသောရရှင်များခင်ဗျာ။ဒီနေ့ထစ်တဲ့ရောက်သတင်းတွေကိုမစုမှုနဲ့ပဲပြောပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဥတီလာနေတဲ့မုန်တိုင်းကြီးဟာဖြတ်အားပြင်းနိုင်တယ်လို့ကမ္ဘာမူဆလာအဖွဲ့ကြီးကသတိပေးလိုက်ပါတယ်။အာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့ကတော့မြန်မာစစ်ကောင်စီကိုအစည်းအဝေးတက်ခွင့်ဆက်မပေးနိုင်ဘူးလို့ဆိုလိုက်ပါတယ်။ NLD မြို့တော်ဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းခေါင်းဆောင်တူကတော့ပြန်လွတ်လာပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမစစ်မွေ
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်နေနားဆင်ရမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်လေအင်အားပြင်းဆိုက်ကလုန်းမုန်တိုင်းမိုခါရဲ့မုန်တိုင်းလမ်းကြောင်းကမြန်မာနိုင်ငံစီကိုလာမဲ့တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်တဲ့အတွက်ဘေးကင်းတဲ့နေရာတွေစီကိုကြိုတင်ရှောင်ရှားကြဖို့တတိပေးနေပါတယ်
။မိမရှောင်ရင်တော့လည်းနည်းနည်းကတုတ်ရဲ့နိုင်တာအရှောင်လို့ရရင်တော့ကျွန်တော်တို့ချိန်ရတော့ကြောင်ထားရင်ပါလို့ဒါမုန်တိုင်းကကျွန်တော်တို့ကအမီအောင်စင့်ဆက်နှစ်နာရီလို့ပြောပေမဲ့လို့ညာဘက်ကြီးဖြစ်နေရင်ကျွန်တော်ရှောင်ရရှားတာဖြစ
်မိုးစလာညွှန်ကြားရေးမှုဥလာထွန်းပါရှင်ဒီသတင်းပြည့်စုံတဲ့အတူမိုခါမုန်တိုင်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရခိုင်ပတ်ချမ်းကိုဝင်လာလို့အဲ့ဒီဒေသကလူတွေဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ပြောပြပေးပါမယ်ရှင်
ခုနကပြောခဲ့သလိုပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဥတီလာနေတဲ့မုန်တိုင်းကြီးဟာအလွန်လှင်မြန်စွာအားပြင်းလာပြီးတော့ကပ်ဘေးကြီးကျနိုင်တယ်လို့ကမ္ဘာမူဆလာအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ဒီတနင်္ဂနွေနေ့မှာရခိုင်ပြည်နယ်ကြောက်ဖြူနယ်ကောက်စ်ပစာဂျာကကုန်းတွင်းကိုဝင်လာဖို့ရှိတဲ့ဒီမိုခါဆိုက်ကလုန်းအခုလိုပြင်းထန်လာတာကြောင့်မြေပြိုပြီးထိခိုက်ပျက်စီးမှုကြီးမားနိုင်တယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ WMO ပြောခွင့်ရကအထင်းနဲ့ပြောလိုက်တာပါ။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒေသတချို့ကမြေနေပိုင်းတွေမှာရေကြီးရေလွှမ်းမိုးနိုင်ပြီးမြေပြိုတာတွေလည်းကျုံ့နိုင်တယ်လို့ဂျနီဗာအခြေစိုက်တီ WMO အဖွဲ့ပြောခွင့်ရ Clara Nulis ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။အိန္ဒိယမိုးလေဝသဌာနကလည်းဘင်္ဂလားပင်လယ်အော်လေပိုင်းကဒီမုန်တိုင်းဟာအလွန်ပြင်းထန်တဲ့အဆင့်အထိကိုရောက်ပြီးနေပါပြီလို့ဒီနေ့ပဲထပ်သတိပေးလိုက်ပါတယ်။မြန်မာမိုးစလဌာနကလည်းဒီမုန်တိုင်းဖြတ်ချိန်လေးတိုင်နှုန်းကတနအီမိုင်းရာကျော်နိုင်ပြီးစစ်တွေတဝိုက်ရေလိုင်းမြေဆုံ16ပေအထိရှိနိုင်တယ်လို့နောက်ဆုံးခန့်မှန်းထားပါတယ်။အခုလိုချိန်မှာဒီနေ့မွတ်တဲ့12နာရီကနေစပြီးတော့ကန်ဒီကန်ဝေးငါးဖန်းရင်လေသင်္ဘောတွေပင်လယ်ကိုမထွက်ကြဖို့မြန်မာပို့ဆောင်ဆက်သွယ်ဝန်ကြီးဌာနကလည်းတားမြစ်ထားပါတယ်။အခုလိုချိန်မှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းရခိုင်ပြည်နယ်ဟာငကိုတဲကလူ6သန်းလောက်အကူအညီလိုအပ်နေပြီးလူတသန်းနှစ်သိန်းလောက်အိုးမဲ့အိမ်မဲ့ဒုက္ခရောက်ပြီးသားပါလို့အခုမုန်တိုင်းအတွက်ရေးပေါ်ကူညီနိုင်ရေးတန့်လန့်ဒီနေ့နှိုးဆော်ထားပါတယ်ခင
်ဗျမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကတိုးတက်မှုမရှိတဲ့အတွက်အာဆီယံအစည်းအဝေးတွေမှာနိုင်ငံရေးအရာကိုစားမပြုတဲ့သူတွေကိုပဲတက်ရောက်ခွင့်ပြုဖို့သတ်မှတ်ထားပေမဲ့အရက်ဖက်အရာရှိတွေကတော့အာဆီယံပူးရဲဆွေးနွေးပွဲတွေမှာဆက်လက်ပါဝင်ခွင့်ရှိမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကပြောဆိုလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံလက်ဘူဝန်ဘာဂျိုမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီဘက်ကပါဝင်တက်ရောက်ခြင်းမရှိသလိုမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေခြုံငင်းရေးအပါအဝင်ဘုံသဘောတူညီချက်တွေအကောင့်ထဲဖော်ရေးတိုးတက်မှုမရှိကြောင်းကိုလည်းဒေတာရင်းခေါင်းဆောင်တွေကဝေဖန်ခဲ့ကြပါတယ်။ဘုံသဘောတူညီချက်အကောင့်ထဲဖော်ရေးတိုးတက်မှုမရှိဘူးဆိုရင်အစည်းအဝေးတွေမှာမြန်မာကိုဖိတ်ကြားမဲ့မူဝါဒကလည်းပြောင်းလဲမှာမဟုတ်ဘူးလို့စင်ကာပူဝန်ကြီးချုပ်လီရှင်လုံးကပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာဘာမှမဖြစ်ခဲ့သလိုထားလိုက်ပါတော့ဆိုပြီးသွားလို့မရကြောင်းစင်ကာပူဝန်ကြီးချုပ်ပြောဆိုတာကိုလည်း CNN သတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံဘက်ကတော့အခုလိုမျိုးသူတို့စီဝေးတက်ခွင့်မရတာကအဖွဲ့ဝင်နိုင်ငံအချင်းချင်းခွဲခြားဆက်ဆံမှုဖြစ်ပြီးအာဆီယံရဲ့ဗြိတိန်ရှင်စာတန်းကိုချိုးဖောက်တာဆိုပြီးကန့်ကွက်ထားပါတယ်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိပေမဲ့ငြိမ်းချမ်းရေးအတွက်ဆက်ပြီးတော့လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းနဲ့အာဆီယံအနေနဲ့မြန်မာရေးမှာလက်လျှော့မှာမဟုတ်တဲ့အကြောင်းလည်းပြောဆိုပါတယ်လေလာတုံးသက်တဲ့သူတွေကတော့အခုစီစဉ် င်သစ်ကနေဒီနိုင်ငံရေးစီးပွားရေးအကျက်ရိုက်နေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့တက်ပြောဆိုနေကြပါတယ်ရှင
်အခုလိုချိန်မှာမန္တလေးတိုင်း NLD ပါတီဒီဥက္ကဋ္ဌဒေါ်ဝင်းမြမြလွေရစစ်ပြန်လွှတ်လာပါပြီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီမန္တလေးတိုင်းဒီဥက္ကဋ္ဌဒေါ်ဝင်းမြမြဟာဒီနေ့ပဲမန္တလေးဥပိုလ်ထောင်ကနေပြန်လွှတ်လာခဲ့တာပါလူရဲ့စိတ်လို့ပြန်လွတ်လာတာလို့လဲမန္တလေးမြို့နေအိမ်ကိုပြန်ရောက်လာတဲ့ဒေါ်ဝင်းမြမြက VOA ကိုအခုလိုပြောပြပါတယ
်လူရဲ့အပြင်းနဲ့လွတ်လာတာပါလူရဲ့စိတ်လို့လွတ်လာတာပါဟုတ်ပါတယ်ဟောနိုင်ငံရေးနေနဲ့ပတ်သက်ရင်တော့ဒါကဒီခေါင်းဆောင်ပိုင်းဒီနိုင်ငံမှာဟိုပါနေပေါ့နော်ဒီ NLD အစိုးရအဖွဲ့ကကြီးခဲ့ဒီအကုန်ခေါင်းဆောင်ထားတယ်ဒါဒီအမြန်ဆုံးလွတ်ပြီးတိုင်းပြည်ထူထောင်တဲ့နေရာမှာဒီပုဂ္ဂိုလ်တွေကပြန်ပြီးတော့မှဟိုအနေမောတာဝန်ယူနိုင်ဖို့လိုပါတယ်အဲ့ဒါတခုပဲပြောချင်တယ
်2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခဲ့တာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ထောက်ထံသုံးနှစ်အပြည့်ပေးခံခဲ့ရပြီးအခုလိုဒေါ်ဝင်းမြမြနောက်ဆုံးပြန်လွတ်လာခဲ့တာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့မန္တလေးမြို့ကလှုပ်ရှားမှုမှာဥစားဟောပြောခဲ့တယ်ဆိုတဲ့ဆွဆွဲချက်ကတော့မမှန်ဘူးလို့ဒေါ်ဝင်းမြမြကငြင်းဆန်ခဲ့ပေမဲ့တပ်မတော်ကိုအကြီးအကျယ်ပြစ်စင်မှုပုံမှန်905ကကြီးနဲ့2022ခုနှစ်ဇွန်လ29ရက်နေ့ကဥပိုလ်အထူးတရားရုံးကနေဒေါ်ဝင်းမြမြကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒေါ်ဝင်းမြမြဟာ2020ပြည့်ရွေးကောက်ပွဲမှာ NLD ပါတီစင်ကူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့တော်မှာကျင်းပနေတဲ့32ကြိမ်မြောက်အရှိတောင်အာရှစီးကိန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကဝူရှူးပြိုင်ပွဲမှာရွှေတသိန်းတစ်ခုအပါအဝင်စုတသိန်း3ခုထပ်ပြီးတော့ရခဲ့ပါတယ်။ဒီကနေ့မေလ12ရက်နေ့ကရှင်ပြိုင်ခဲ့ကြတဲ့ဝူရှူးအကစားပြိုင်ပွဲတွေအတွင်းမှာတော့မြန်မာနိုင်ငံကိုစားပြုရှင်ပြိုင်နဲ့မတ်ဆန်နီဦးကချမ်ချွန်းအမျိုးသမီးမြောက်ပိုင်းလက်တိုင်းပြိုင်ပွဲအတွင်းမှာရွှေတစိမ့်ရခဲ့ပါတယ်။မတ်ချယ်ရီတန်းကအမျိုးသမီး48ကီလိုအတိုက်ပြိုင်ပွဲမှာဒုတိယစုငွေတစိမ့်နဲ့မအေးသစ္စာမြင့်ကနမ်တောင်းအမျိုးသမီးတောင်ပိုင်းဓာတိုင်းပြိုင်ပွဲအကစားနီးပြိုင်ပွဲတွေမှာကျေးတစိမ့်စုစုခိုးရရှိခဲ့ပါတယ်။ဒါ့အပြင်အမျိုးသားတိုက်ခွန်တို့တဦးချင်းပြိုင်ပွဲမှာလည်းကိုကောင်းဆန်ခန့်ကတတိယကျေးတစိမ့်ရခဲ့ပါတယ်။ဒါကြောင့်ဒီကနေ့မှာတော့မြန်မာနိုင်ငံကရွှေတစိမ့်တစ်ခုငွေတစိမ့်တစ်ခုနဲ့ကျေးတစိမ့်နှစ်ခုထပ်မံရရှိလိုက်တာဖြစ်ပါတယ်။အမျိုးသမီးဘောလုံးဆီမီဖိုင်နယ်ပွဲစဉ်အဖြစ်နဲ့မြန်မာအမျိုးသမီးအသင်းနဲ့ထိုင်းအမျိုးသမီးအသင်းတို့ကစားကြတဲ့အခါမှာတော့မြန်မာအသင်းက၄ဂိုး၂ဂိုးနိုင်သွားခဲ့ပါတယ်။ဒါကြောင့်မြန်မာအမျိုးသမီးအသင်းကအခုဆိုရင်ဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ဒီကနေ့မေလ12ရက်နေ့အထိနောက်ဆုံးသိရသလောက်စုတစိမ့်ရရှိမှုအနေအထားတွေမှာတော့ BNN ကရွှေ68ခုငွေ66ကျေး89နဲ့ပထမထိုင်းနိုင်ငံကရွှေ60ငွေ42ကျေး63နဲ့ဒုတိယအိန်ရှင်ကမ်ဘောဒီးယားကရွှေ59ငွေ49ကျေး63နဲ့တတိယအသီးသီးနေရာရပ်တည်နေကြပြီးတော့မြန်မာနိုင်ငံဘက်ကတော့ရွှေ15ခုငွေ14ကျေး41နဲ့အဆင့်8မှာရှိနေပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA အမေရိကန်တန်ကနေတောက်ကြညာသတင်းတွေကိုဆက်ပြောပြနေပါတယ်ပါကစ္စတန်မှာတော့ဝင်ကြီးချုပ်ဟောင်းအမရခန်ကိုတရားရုံးတစ်ခုကဖမ်းမိတ်ရှေ့ဆိုင်လိုက်ပြီးအမကန်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အင်ကာနီကအာဂရီမှုနဲ့ဖမ်းခံခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းခန်ကိုအစ္စလာမဘတ်မြို့တော်တရားရုံးကနှစ်ပတ်ကြာဖမ်းမိတ်ရှေ့ဆိုင်ပေးလိုက်ပြီးအမကန်နဲ့ဒီနေ့အခုလိုပြန်လွှတ်ပေးလိုက်တာပါ။ဝင်ကြီးချုပ်ဟောင်းခန်ကိုဖမ်းဆီးခဲ့တာကိုဘူတရားရုံးချုပ်ကတရားမဝင်ပါဘူးလို့မနေ့ကကြေညာခဲ့ပြီးထပ်မံစစ်ဆေးဖို့ဆုံးဖြတ်ခဲ့ပြီးဒီနေ့မှပဲအခုတရားရုံးကဒီဆုံးဖြတ်ချက်ချလိုက်တာလို့ဝင်ကြီးချုပ်ဟောင်းရဲ့ရှင်းနေဘာဘာအာဝန်ကပြောပါလေအခုတော့ဝင်ကြီးချုပ်ဟောင်းခံဟာလွတ်လွတ်လပ်လပ်သွားနေသူဖြစ်သွားပြီးဒီဆုံးဖြတ်ချက်ကသာတရားမျှတတာပါလို့ဒီရှင်းနေအာဝန်က AP သတင်းဌာနကိုပြောခဲ့ပါလေအဂတိလိုက်စားမှုပါဝင်အမှုများစွာနဲ့ဆွဲခံထားတဲ့ဝင်ကြီးချုပ်ဟောင်းခံကိုဒီပတ်အင်ကာနီကအစ္စလာမဘတ်မှာတရားဝင်ကြနာကိုစောင့်နေတဲ့စစ်တပ်ကဖမ်းဆီးခဲ့ပြီးအခုတော့ဖမ်းဆက်ပြီးတော့ဖမ်းခံတင်မခံတင်ဆုံးဖြတ်မဲ့တရားရုံးကိုသူဒီနေ့ရောက်လာပြီးတက်ရောက်ခဲ့တာပါဝင်းကြီးချုပ်ဟောင်းခံကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံနှင့်စူပူဆနပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်ခင်ဗျာ
စူရနိုင်ငံမှာတလာနီးပါးကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာအယက်သားတွေကိုမထိခိုက်စေဖို့သဘောတူညီချက်တွေကိုနှစ်ဖက်တပ်ဖွဲ့ကိုယ်စားလှယ်ရေးဆော်ရီအာရေဗျာနိုင်ငံဂျဒတ်မြို့မှာလက်မှတ်ရေးထိုးကြပါတယ်လူသားချင်းစာနာထောက်ထားမှုအကူအညီပေးဆိုင်ရာလမ်းညွှန်ချက်တွေကိုနှစ်ဖက်တပ်ဖွဲ့တွေဘက်ကသဘောတူပေမဲ့အပြစ်ခတ်ရက်စက်ရေးကိုတော့လက်မခံကြဘူးလို့အမေရိကန်ရရှိတွေကပြောပါ ီပြည်သူစစ် RSF တို့ကမြို့တော်ခါတွန်မြို့နဲ့တခြားမြို့ကြီးနှစ်မြို့ကနေတဖွဲ့ကိုတဖွဲ့တိုက်ထုတ်နိုင်ရေးစ조사နေကြတာဖြစ်ပါတယ်။သဘောတူညီချက်တွေထဲမှာတော့တိုက်ပွဲဖြစ်တဲ့နေရာတွေကိုအရက်သားတွေသူတို့ဆန္ဒအလျောက်ဘေးကင်းကင်းနဲ့ထွက်ခွာခွင့်ပြုဖို့နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့လျှက်စစ်တပ်အားရေးနဲ့တခြားလိုအပ်တဲ့အခြေခံလိုအပ်ချက်တွေပြန်ပြီးတော့ရအောင်လုပ်ပေးဖို့လုံခြုံရေးတပ်ဖွဲ့တွေနဲ့စေယုံတွေကနေပြန်ပြီးတော့ရုပ်သိမ်းပေးဖို့နဲ့တည်ဆုံးတဲ့သူတွေကိုစနစ်တကျတကြိုပေးဖို့အချက်တွေပါဝင်ပါတယ်ရှင်
။ယူကရိန်းကိုရုရှားကျူးကျော်စစ်တပ်လာပေါင်းများစွာအတွင်းအောင်မြင်မှုတစ်ခုရလိုက်ပြီလို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းဘတ်မွတ်မြို့ထဲကရုရှားထိန်းထားတဲ့နေရာတချို့ကိုယူကရိန်းတပ်တွေကပြန်သိမ်းပိုက်နေပြီးအခုလိုအောင်မြင်မှုရလိုက်တာပါလို့ယူကရိန်းစစ်တပ်ခေါင်းဆောင်တွေကဒီနေ့ကြေညာလိုက်တာပါဘတ်မွတ်မြို့ဟာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့နေရာဖြစ်တယ်လို့ယူကရိန်းဘက်ကတံပြန်ထိုးစစ်ပြင်ဆင်နေတဲ့အချိန်ဒေါနက်စ်မြို့ကိုလည်းသိမ်းဆီးဖို့အတွက်အခရာကျတဲ့မြို့လည်းဖြစ်ပါတယ်ဘတ်မွတ်မြို့ထဲ1ကီလိုမီတာလောက်ထိရုရှားဘက်ကိုတလက်မမှပေးစရာမလိုတော့ပဲယူကရိန်းတပ်တွေကရှေ့ဆက်ချီတက်နိုင်ခဲ့တယ်လို့ယူကရိန်းဒုကာကွယ်ရေးဝန်ကြီးဟန်နာမေယာက Telegram မှာပြောခဲ့ပါတယ်။ရုရှားဘက်ကအဓိကတိုက်ပင်းနေတဲ့ Wagner ခြေစားတပ်ဖွဲ့ခေါင်းဆောင်ကလည်းသူတို့တပ်ဖွဲ့တွေရုရှားဘက်ကလုံလောက်တဲ့လက်နက်အခဲအထောက်ပံ့တွေမရတာကြောင့် Bakhmut မှာအရေးနှိမ့်နေတယ်လို့လည်းမကြာခင်ကပဲပြောခဲ့ပါသေးတယ်။ရန်သူရုရှားဟာလက်နက်မရှိတာကိုအကြောင်းပြချက်တစ်ခုအနေနဲ့ပြောနေပေမဲ့တကယ်တမ်းမှာသူတို့စစ်ရေးအစီအစဉ်တွေပြတ်သွားတာကြောင့်အကြီးအကျယ်အထိနာခဲ့ရတယ်လို့လည်းယူကရိန်းဒုကာကွယ်ရေးဝန်ကြီးကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမှာတော့ပါလက်စတိုင်းစစ်သွေးကြွပစ်မှတ်တွေကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်နေတာတောက်ကြနေသည့်ဆိုရင်3ရက်ရှိသွားပြီဖြစ်ပါတယ်ဒီတိုက်ခိုက်မှုကြားမှာသေဆုံးသူကအနည်းဆုံးလူ30ကျော်နေပြီဖြစ်ပါတယ်ပါလက်စတိုင်းအစ္စလာမဘတ်ဂျီဟတ်စစ်သွေးကြွအဖွဲ့ကကြာသပတေးနေ့ကအစ္စရေးဘက်ကိုတာဝေးဖြစ်တဲ့ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ2ဦးသေဆုံးခဲ့ပါတယ်တောင်ပိုင်းရက်ဖတ်မြို့အနီးရဲ့နေရာတချို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဂါဇာဒေသခံတွေကပြောပါတယ်အင်္ဂါနေ့ကလေးကအစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အစ္စလာမဘတ်ဂျီဟတ်စစ်သွေးကြွအကြီးတန်းအဖွဲ့ဝင်5ယောက်သေဆုံးခဲ့တယ်လို့ပြောပါတယ်စစ်သွေးကြွတွေဘက်ကလည်းလက်တုံပြန်ပြီးတော့အစ္စရေးတို့ရဲ့ဒီလူဦးရေထူထပ်တဲ့နေရာတွေကိုဒုံးကျည်800ကျော်နဲ့ပြန်ပြီးတော့ပစ်ခတ်ခဲ့ပါတယ်တစ်ချိန်တည်းမှာပဲအစ္စရေးစစ်တပ်ကဂါဇာမှာရှိတဲ့ပစ်မှတ်215ခုထက်မနည်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ဂါဇာကမ်းမြောင်ဒေသတိုက်ပွဲတွေကြောင့်ကလေးငယ်9ဦးအမျိုးသမီး4ဦးအပါအဝင်အနည်းဆုံးလူ30ထက်မနည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရုံးကပြောပါတယ်ပါလက်စတိုင်း60ကျော်ဒဏ်ရာရရှိခဲ့တဲ့အကြောင်းကိုလည်းပါလက်စတိုင်းကျန်းမာရေးဝန်ကြီးကပြောပါရယ်အခုလိုအပြန်အလှန်ပြစ်ခတ်မှုတွေနှစ်ဖက်ရပ်တန့်မှုအတွက်ကုလသမဂ္ဂအပါအဝင်အီဂျစ်ကာတာနဲ့အပြည်ပနိုင်ငံတွေကအကြောင်းဝင်ဖြန့်ဖြေးနေကြပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မစုမုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အင်အားပြင်းစိုက်ကလုန်းမုန်တိုင်းမိုခါရဲ့မုန်တိုင်းလမ်းကြောင်းဒီမြန်မာနိုင်ငံကိုလာရောက်နိုင်ခြေရှိတဲ့အတွက်သက်ဆိုင်ရာကသတိပေးနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။အားလွန်ကောင်းတဲ့စိုက်ကလုန်းမုန်တိုင်းမိုခါဟာဘင်္ဂလားဒေ့ရှ်မြန်မာကမ်းရိုးတန်းစီကိုဥတီရွေလျားနိုင်တဲ့အခြေအနေမှာရှိနေပြီးတော့လိမ်မော်ရောင်အစ်စ်မိုးဇလာကသတ်မှတ်ထားပါဗျ။မုံတိုင်းလမ်းကြောင်းကမြန်မာနိုင်ငံစီကိုလာမဲ့တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်ခြေရှိလို့ဘေးကင်းရာနေရာတွေမှာကြိုတင်ရှောင်ရှားနေကြဖို့ကိုလည်းအရေးပေါ်သတိပေးချက်တွေထုတ်ပြန်နေပါဗျ။ဒီကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်မြတစင်အောင်ပြောပြပေးပါမယ်ရှင်။
ဘင်္ဂလားပင်လယ်ော်အလဲပိုင်းနဲ့သူနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းတို့မှာဖြစ်ပေါ်နေတဲ့အင်အားပြင်းစိုက်ကလုန်းမုန်တိုင်းမိုခါဟာမေလ14ရက်လာမယ့်တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မြို့နဲ့မြန်မာနိုင်ငံကြောက်ဖြူမြို့ကြားစစ်တွေမြို့နာကနေဖြတ်ကျော်ဝင်ရောက်နိုင်တယ်လို့မြန်မာမိုးလေဝသနဲ့ဇလဗေယဌာနကခန့်မှန်းထားပါတယ်မြန်မာနိုင်ငံလေးကိုမုန်တိုင်းဝင်ရောက်ဖို့12နာရီအလိုမှအနီရောင်အဆင့်တက်မှတ်ပြီးမဲ့အခုလိုအချိန်မှာကြိုတင်ပြင်ဆင်ပြီးရွှေ့ပြောင်းမှုလိုတဲ့နေရာတွေကိုမိုးစလာဌာနညွှန်ကြားမှုဦးလာထွန်းကသတိပေးထားပါတယ်
မုန်တိုင်းအဆင့်တက်မှတ်ချက်မှာအဝါရောင်လိမ္မော်ရောင်အနီရောင်
အညူရောင်အစိမ်းရောင်ပေါ့လေကတော့မြမကန်ရောင်ချီကန်နေတော့လိမ်မော်ရောင်ပေါ့အနီရောင်ဆင့်ဆိုရင်တော့မြမကကန်ရောင်မဖြတ်မီ12နာရီပေါ့နော်အနီရောင်လို့တတ်မှတ်နိုင်မှာဖြစ်မနေရွှေကိုရွှေလာတော့အနီရောင်ဆင့်12နာရီမှာကြောင်းမယ်ဆိုရင်လည်းဒါနောက်တော့မကြောက်တော့တော့အချို့အရာတွေကအဆင်မပြေတာဖြစ်လိမ့်မယ်ဆိုတော့ကြောင်းရင်တော့အခုတရားကမှုန်တိုင်းအနီခံနိုင်တဲ့ဒါကြောက်ချူငါနေဟိုးဒီပူစီကောင်မောင်းတော့ကောင်းသားနားအထီးရတာရွှေပြောင်းမယ်နေရာလေးပေါ့နော
်အခုဖြစ်ပေါ်နေတဲ့မုန်တိုင်းကပြတ်ထွက်လာတဲ့တိမ်တိုက်တွေကြောင့်မြမတပီလုံးမှာမိုးတိမ်တောင်အားကောင်းပြီးအဲ့ဒီမိုးတိမ်တောင်ရွေရှားတဲ့နေရာတစ်လျှောက်မိုးရွာသွန်းတာနဲ့အတူလေပြင်းတိုက်ခတ်တာမိုးထစ်ချုံရွာတာမိုးကြိုးပစ်တာနဲ့လျက်စီးလက်တာအပြင်မိုးသီးကျွေတဲ့ဖြစ်စဉ်တွေပါရှိလာနိုင်တယ်လို့ပြောပါတယ်မြမနိုင်ငံတဲ့မုန်တိုင်းဝင်ရောက်လာချိန်မှာလေတိုင်နှုံတနအီကိုမိုင်းတရာကနေ130နှုံထိတိုက်ခတ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်မြန်မာနိုင်ငံကိုအားပြင်းဆုံးမုန်တိုင်းဖြစ်တဲ့ပြီးခဲ့တဲ့2008ခုနှစ်တုန်းကနောက်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့နာဂစ်မုန်တိုင်းနဲ့နှိုင်းယှဉ်ပြီးတော့ဥလာချွန်းကအခုလိုရှင်းပြပါတယ
်အခုမုန်တိုင်းကတော့လေတိုက်ခတ်နှုံအများဆုံး130ပေါ့နော်မှန်တာတယ်နာဂစ်ကလည်းအဲ့ဒီနီးတော့ပဲသူကနာဂစ်ကနည်းနည်းများတာပေါ့ဒီ130 130လောက်ရှိသားတော့လေးတိုင်တော့ပြောတာနော်ပုံတိုင်းရဲ့အဖြစ်စွမ်း၃မျိုးရှိတယ်ဒီပြင်းတိုက်တာပေါ့ဒါလူတိုင်းသိတယ်နောက်တစ်ခါဒီမိုးတိထန်စွာရွာတာဒါဆိုရင်ဒါမြေပြိုတာတွေပါဖြစ်မယ်နော်ရက်ရက်ရေကြီးတာတွေဖြစ်နောက်တစ်ခါဒီပုံတိုင်းဒီပြင်လဲရေမျက်နှာပြင်မြင့်တက်တာပေါ့မိုးခါတော့သူကအဲ့လားသမစစ်တွေမြောက်အနီးပေါ့နော်ကျွန်တော်မှန်တာဒါဒီခိုင်မြောက်ပိုင်းကိုတောင်းပြဖြတ်ဝင်မှာနာဂိကကန်ယူရန်ဒေတာကိုလမ်းလျှောက်တောင်းလျှောက်သွားတာပေါ်တိုင်းနှမ်းကြောင်းတိုင်းသွားတိုင်းလေတိုင်းလေတိုင်းမှာရေကတက်တယ်ရေကိုပြင့်ပြင့်တင်သွားတော့ဒါမှမဟုတ်နာခေကအရင်တိုင်းကျတော့လေချင်းကြောင့်တက်ဆုံးချောရတာများတာတဲ့ရေကြောင့်တက်ဆုံးချောရတာများတယ်နာခေကဲသူလေတိုင်းတော့တော့အလားနီးပါးလောက်ရှိရင်ရှိမယ်သို့တော့ဟိုမုန်တိုင်းဒီတက်မှုကတော့နည်းနည်းလေးတော့ခွာခြားလိမ့်မယ်နော်
ไซโคลนมุ่งไหนมูคาရဲ့အရှိန်ကြောင့်ဒီကနေ့မေလ12ရက်နေ့ညနေကနေမေလ15ရက်နေ့ထိပြည်နယ်နဲ့တိုင်းနေရာအနှံ့မိုးထချုံရွာတာနဲ့နေရာကွက်ပြီးမိုးကြီးတာတွေဖြစ်လာနိုင်ပါတယ်။ရခိုင်ပြည်နယ်မှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်100ကနေ130အထိတိုက်ခတ်နိုင်ပြီးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းပါဝင်အေယာဝတီတိုင်းနဲ့ချင်းပြည်နယ်တို့မှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်40ကနေမိုင်60အထိတိုက်ခတ်နိုင်ပါတယ်။မုံတိုင်းဖြတ်ကျော်တဲ့အချိန်မှာမုံတိုင်းဒီရီဟာရခိုင်ပြည်နယ်စစ်တွေခရိုင်နဲ့မောင်းတော်ခရိုင်ကမြစ်ဝမြစ်လက်တက်တွေအတွင်း12ပေကနေ16ပေထိမြင့်တက်နိုင်ပြီးကြောက်ဖြူခရိုင်အတွင်းကမြစ်ဝမြစ်လက်တက်တွေမှာတော့9ပေကနေ12ပေထိမြင့်တက်နိုင်တယ်လို့ခန့်မှန်းထားပါတယ်။မုံတိုင်းဘီအန်ရဲ့ကြိုတင်ဆောင်ရှားဖို့နဲ့မုံတိုင်းသတင်းကိုနားဆွင့်ထားဖို့ကိုလည်းမြန်မာမိုးလေဝသနဲ့ဇလားဗီဒာဌာနကတိုက်တွန်းထားပါတယ
်။အဓိကတော့မိမရှောင်ရင်တော့လည်းနည်းနည်းကတော့ဝေးရနိုင်တာပေါ့နော်အရှောင်တို့ရရင်တော့ကျွန်တော်တို့အချိန်ရတော့ကြောက်သားညဘာလို့လဲဒါမုံတိုင်းကကျွန်တော်တို့ကအနီအောင်ဆင့်12နာရီလို့ပြောပေမဲ့လို့12နာရီလို့ပြောတော့အဲ12နာရီညဘက်ကြီးဖြစ်နေရင်ကျွန်တော်ရှောင်ရရှာရတာဖြစ်ဒါမျိုးလေးပေါ့နော်အဲ့တော့ဘောကဟုတ်လို့ဟလာမိမိတည်းမာမသိသိအောင်မှုနည်းတဲ့အချိန်မှာဒါကတော့ကိုမြင်တဲ့ဒီသားကြီးမုံတိုင်းရှက်တာကြီးတွားရောက်ဖို့ကကျွန်တော်တွေနဲ့ကြံပြုနေတယ်အဲနောက်တစ်ခါဒီပုံတိုင်းရဲ့အနေထားပြရအောင်လို့ကျွန်တော်တို့ပုံတိုင်းတည်းမပြတ်ဘူးလို့လည်း။ဘာကြောင့်လဲဆိုတော့ပုံတိုင်းရဲ့အခုဒီလမ်းကြောင်းကကျွန်တော်တို့ကမနေ့နေ့ညမော်ရယ်တစ်ခုတည်းမှလည်းမနေ့နေ့ညလည်းမတူဘူး။မော်ရယ်ဟူ၃လေးမျိုးပါလေ။နည်းနည်းလေး point ကနည်းနည်းလေးကြောင်းလေးဖြစ်နေတော့အဲဒါမို့လို့ဘယ်နေရာကိုတင်းဝင်မလဲဆိုတဲ့အနေထားမျိုးကိုတီးကိုကြည့်ရည်နေနဲ့ပုံတိုင်းတည်းနောက်ဆက်တာဖို့လိုပါလေ။
မြန်မာနိုင်ငံနဲ့မုံတိုင်းဝင်ရောက်မဲ့လမ်းကြောင်းဖြစ်တဲ့ရခိုင်ပြည်နယ်ဟာမုံတိုင်းအန္တရာယ်ဆိုးရင်ရတဲ့အခြေအနေပိုပြီးတော့ရှိလာနေတဲ့အတွက်သတိပြုကြဖို့မိုးလေဝသခန့်မှန်းသူတွေကလည်းသတိပေးနေပါတယ်။ကြိုတင်ခန့်မှန်းချက်တွေအရလေတိုက်နှုန်းဟာဖြစ်အားပြင်းခဲ့တဲ့နာဂေးမုံတိုင်းနီးပါးလောက်အရှိန်ရှိလို့ဆိုင်ကလုန်းမုံတိုင်းမူခါကိုသတိထားဖို့အတွက်လည်းတိုက်တွန်းထားကြပါတယ်။ကုန်းမြင့်ဒေသနေတဲ့သူတွေမြစ်ချောင်းအနီးနဲ့မုံတိုင်းလမ်းကြောင်းတစ်လျှောက်နေထိုင်သူတွေဟာအခုချိန်ကလေးကပေးလို့နိုင်မယ့်နေရာရီစီကိုကြိုတင်ရှောင်ရှားကြဖို့လဲသတိပေးထားပါတယ်ရှင်။
ဒါကတော့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းရဲ့လမ်းကြောင်းမြန်မာနိုင်ငံစီကိုလာမယ့်တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်လို့ဘေးကင်းတဲ့နေရာတွေကိုကြိုတင်ရှောင်ရှားကြဖို့တတိပေးနေတဲ့အကြောင်းမမတဲ့စင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲမုန်တိုင်းဥတီယာလမ်းကြောင်းကဒေသခံတွေရဲ့ဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရတဲ့အခြေအနေကိုပြောပြပေးချင်ပါတယ်။ဘင်္ဂလားပင်လယ်ော်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းမိုခါကဒီသတင်းပတ်ကုံကြားလို့ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုဝင်ရောက်နိုင်တယ်ဆိုပြီးခံမှန်းချက်တွေရှိတာကြောင့်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ရခိုင်ပြည်နယ်မှာမုန်တိုင်းမလာခင်ဘေးကင်းရာကိုပြောင်းရွှေ့တာတွေရှိပေမဲ့ Causes Bazaar ကဒုက္ခသည်စခန်းတွေမှာတော့မုန်တိုင်းကာကွယ်ရေးပြင်ဆင်မှုအားနည်းနေတာကြောင့်ဒုက္ခသည်တွေစိုးရိမ်နေကြတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါမယ်ရှင်။
ဘင်္ဂလားပင်လယ်ော်ထဲမှာဖြစ်ပေါ်နေတဲ့အင်အားပြင်းမူခါဆိုင်ကလုန်းမုန်တိုင်းဟာမေလ14ရက်တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားနဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့ကြားကဂုံးတန်းပိုင်းကိုဝင်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။မုန်တိုင်းဝင်လာနိုင်ခြင်းအများဆုံးရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသမှာရင်ဂျာဒုက္ခသည်စခန်းမှာတော့မုန်တိုင်းအန်ဒီယဲကြိုတင်ကာကွယ်ဖို့အစိုးရဘက်ကသတိပေးတာလောက်သာရှိပြီးတော့ဘေးကင်းရာကိုရွှေ့ပြောင်းဖို့နေရာထိုင်ငယ်စီစဉ်ပေးထားတာမရှိဘူးလို့ဒုက္ခတဲ့တူဖြစ်တဲ့ဥမမောင်ကပြောပါတယ
်အစူရဘကဒီမှာလူစေစင်းဆိုတာဒီမှာသူတို့လည်းအဲ့လိုမျိုးတွေဟိုရှေပင်းဖို့ဆိုတာနေနာကတော့လောလောဆယ်သူတို့မှရှိမှာမဟုတ်ပါဘူးဒီမှာအနန္တဖဝန်းကြောင့်မှလောလောဆယ်ဟိုအစ်ဒီဟောမီဟောမီပုံရှိသေးတယ်အဲ့ဒီမှာဟိုသိပ္ပံအရေပါတွေမရှိတဲ့နေရာမှာကျွန်တော်တို့ကတော့ဒီမှာစကင်းနဲ့ဟိုခဲပြီးတဲ့နေရာဒီမှာကျွန်တော်တို့ကအဲ့လိုမျိုးတွေရှိတယ်ဒါပေမဲ့ကိုယ်တိုင်သူတို့ဘက်ကဟိုအစီအစဉ်ပြီးပွားတော့စင်တာတွေပါတွေမရှိပါဘူးအခုတိကျွန်တော်တို့ဘက်မှာမွန်တိုင်းနဲ့ပဲဆက်ပြီးတော့ဘာမှဟိုတော့ဖင်တာမရှိပါဘူးအဲကျွန်တော်တို့ဟိုကိုယ့်အစီအစဉ်နဲ့ကိုယ်လောက်ထားတာမျိုးတွေလည်းရှိတယ်သူတချို့လူတွေကတချို့လူတွေမှမရှိကြတဲ့လူတွေကလောလောဆယ်မရှိဘူးပေါ့အခုကျွန်တော်တို့မှာရှိတဲ့ဒီမှာဟိုရက်ကထုတ်တယ်ဟိုကျွန်တော်တို့အထောက်ထားတွေကကျွန်တော်တို့ဘက်ကစူးစီးပြီးတော့ဟိုခံထားတာမျိုးတွေရှိတယ်
ဒါကြောင့်လဲကောက်ဆက်ဘဇာဒုက္ခသည်စခန်းမှာရှိတဲ့သူတွေအနေနဲ့စိုးရိမ်မှုမြင့်တက်နေကြတယ်လို့ဥမမောင်ကဆက်ပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့စိုးရိမ်တာကတော့လောလောဆယ်ဒီမှာမွန်တိုင်းတိုင်းမှာဆိုလို့ဆိုရင်မွန်တိုင်းဟာဒီဆက်လက်ရနေမှာချမ်းမှာဆိုလို့ဆိုရင်ဒီမှာကျွန်တော်တို့လူတွေကကလေးတွေမဟာတကြီးတွေရှိတဲ့ဒီမှာကွင်းဆောင်အမျိုးသမီးတွေရှိတဲ့ဒါကတော့လောလောဆယ်ကျွန်တော်တို့လူတိုင်းမှာစိုးရိမ်ကြပေါ့ဒါကဘယ်လိုလုပ်မလဲကျွန်တော်တို့လည်းရှင်နေကြကစိုးတုံးတာပါဒီအနည်းနဲ့ဖဝန်းကြောင့်မှဆိုလို့ဆိုရင်ဥပမာဟိုကလဲပညာတင်တဲ့ဟိုအဆောင်ပတ်ဆောင်ရှိရင်အဲ့ဒီအဆောင်မှာဥပမာလူဖရာလို့ဟိုခံနိုင်နေနောက်တဲ့တခြားနေရာဘလော့တကူမှာသွားမှဆိုလို့အဲ့လိုမျိုးလူနောက်တဲ့အတိုင်းမှာလည်းဟိုတရားလို့ခံနိုင်နေတခြားလူတွေရပင်မှာသွားမယ်ဘီတူပဲဟိုတဲလာမယ်လို့ဆိုလို့ကျွန်တော်တို့ဘက်ကလည်းအမှတမ်းမှစိုးရိမ်နေတာကဘယ်လိုဖိလာမယ်လို့ဆိုတော့ကျွန်တော်တို့လည်းမသိဘူးနရဝတ်ဖတ်တော်ဆိုရင
်မြန်မာနိုင်ငံဘက်အချမ်းမှာဆိုင်ကလုန်းမုန်တိုင်းမူခါဝင်လာနိုင်ခြင်းအများဆုံးရှိတဲ့စစ်တွေကြောက်ဖြူတန်တွဲမျိုးတို့ကကယ်ဝန်းဒေသတွေမှာလည်းမုန်တိုင်းနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်တာတွေလှုပ်ဆောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအနေအထားအရမုန်တိုင်းဝင်ရောက်မဲ့လမ်းကြောင်းပေါ်မှာရှိနေတဲ့စစ်တွေမျိုးတွေမှာဆိုရင်လည်းဒေသခံတွေဟာဘေးလွတ်ရာကုန်းမြင့်ပိုင်းတွေရွှေ့ပြောင်းနေကြသလိုဒေသခံတွေကြားစိုးရိမ်မှုတွေမြင့်တက်နေတယ်လို့စစ်တွေမှာနေထိုင်တဲ့ကိုယ်စော်စော်ကပြောပါတယ်
အနိမ့်မှရက်ကွက်တကယ်လူတွေကတော့အထုပ်ပိုးတယ်ပြောင်းထွေတာတွေတော့တွေ့တယ်အထက်ကတော့အမြင့်ပိုင်းတွေရှိတဲ့နေရာတွေကိုကိုယ်လေမစစ်တော့မျိုးကလည်းကန့်ချင်တယ်ဘလောက်မှဟိုတင်လီမြင့်လာကြတယ်ဘလောက်မှမမြင်ဘူးစင်ကဘလောက်ပဲမြင်နေဆိုတော့သူ့ရင်မှုတွေတော့အများကြီးရှိကြမယ်ဆင်တော့တချို့တော့လည်းမြောက်ဦးတို့ကြောက်သူတို့ပုံမှန်ကျောင်းတို့အဲ့လိုနေရာတွေပြောင်းသွားပြောင်းသွားကြတယ်ယာယီကိုယ်လေအဲ့လိုမျိုးပြောင်းသွားကြတယ်သူရအဲတူတူများများတို့စိုးရိမ်နေကြတယ်တူတူများများကစိုးရိမ်နေကြတယ်ဒီဟာဒီမှာအဲကိုခံမှန်းထားတဲ့ပုံတန်ရဆိုရင်လည်းတူတူပြင်းထန်တဲ့အနေအထားဆိုလို့လည်းနာကြေးတက်တော့မပြင်းထန်တဲ့အနေအထားရှိနေသလိုစိုးရိမ်မှုအများကြီးဖြစ်တော့အဲကြောင့်ရွှေပြောင်းသွားကြတာ
ကြောက်ဖြူမျိုးနယ်မှာတော့သက်ဆိုင်ရာအာဏာပိုင်တွေကကလေးတွေနဲ့တကြီးရွယ်တွေကိုဘေးလွတ်ရာကိုရွှေပြောင်းတာတွေလှုပ်ဆောင်နေတယ်လို့ကြောက်ဖြူဒေသခံကိုနိုင်လင်းစိုးကပြောပါတယ်
ဟုတ်ကျွန်တော်တို့ကြောက်ဆွတ်မှာတော့လူတွေအစိုးရဌာနတွေကဒီမျိုးပေါ်ကိုပတ်ပြီးရင်ကော့ဒီနေတ်လိုက်ဟိုတတိထောက်ဖို့ဆိုတော့အကြောင်းတွေအပေါ်အော်ဒါတရှိရကိုဟိုသူတို့ဒီကြောက်ပြူ GAD ပေါ့ထွေအောင်ယုံကနေပြီးရင်သူတို့တတ်မှတ်ထားတဲ့စာသင်ကျောင်းတွေတမန်တွေဖုန်းကျောင်းတွေမှာဟိုတက်ကြီးကိုယူတဲ့အနေနဲ့တော်တဲ့အခုကပန်တော်နေဖို့အတွက်ကြိုတင်ပြီးရေပြောနေတာလို့ရှိရကိုလူတွေကတော့ရာရောသေးသေးတော့
ไม่ใช่เด็กกูเข้าใจมาเลยครับแล้วเมื่อไหร่มาเราจุดเด่นเป็นเซ็นทาร์ดจะช่วยชีวิตแม่ดีด้วยกันเลยจะสู้ยังมุ่งมั่นแต่ในรามยูริมีชีวิตลูกดีด้วยกันมีดูกับเยาวร์เลยอ่ากูสู้เนาะโหกูแต่เนี่ยมีมาเป็นลูกที่เลี้ยงลูกเดียร์ปุ๊บมันดูแบบตัวหลานเลี้ยงชานี่จ้าเลยแต่กูว่าชีวิตเราดีสู้อ่ะเนี่ยพี่รู้ไปเรียนไปใช้ทาร์ดเลยบอกสมมติเนี่ยใส่ในเรื่องชีวิต
โอ้ช่วงอันนี้บางคนเนี่ยหายได้ชีวิตบ่เนาะอันนี้ก็ดิเป็นเลยเนี่ยปัตย์เนาะมีดีกว่าน้องจริงท่าเลยมีทำไมไม่เส้นเจ้าบ่จะน่าเอาเนี่ยว่าเจ้าเนี่ยช่วยดูชีวิตบ่อันนี้เจ้าเราไปเช่าจ้าเลยจะเนี่ยดูเดี๋ยวเราปกมาไหมโอ้ที่ประกาศเราจะตีกูมาสู้เองจ้าตัวเว้ย แล้วไม่มีลาสเลียนี่มาอยากให้ใครอยู่ในเบงกอลีไทยเงี้ยก็เสียภาษาดีด้วยกูวิ่งเอาลานในเนี่ยมุขาไซคลูมูนัยฮะ แต่พี่เอ๋อเก่าหลานนี่บาร์เลยแล้วชีเชมาร์ตัสสัญญาอาณาบายนี่ก็จะรีบไปได้ดีดีต้องการพิจารณาโก้เป็นเรื่องโก้ช่วยเจ้าในรายเล่าสั่งในเรื่องเช่นนี้มาเป้ดีต้องการนี่จะมาเลยมูนัยเนี่ยพัฒนาไปด้วยส่วนมือที่พี่มีแต่หลานนี่บาร์เลยขมิ้น
ถ้าก็รู้มูนายอุติยาแล้วจังงานนี้ไปดูที่ตาแค่นี้เจ้าช่วยนี่อะไรเช่นนี้เนี่ยพัฒนาไปดูกูยังนั่งอับจับไปเกล้าพี่ป่าเลยสิแต่สุดท้ายมาเป็นไซโครมูนายแทนเจ้ามูมยาเยจิมูริพี่นี่พี่นายลูช่วยตัวนายเนี่ยมีมีมายเนี่ยสิจันเล่นนัดที่อันนี้จังกูเลยตรีเป็นนี่เรื่องเช่นนี้กูเตรียมไปจะมาเลย ไซโครมูนายด้วยมามีมีมายเนี่ยมาเป้าเกิดเลยสิจันเล่นนัดที่สี่ดีก็มูลานี่อะไรกันเนี่ยบีโร่ช่วยเหลือตัวนายเนี่ยด้วยถ้ากูตรีท่าจับบุเอเยพะพวยดีก็ตรีเป็นนี่บาร์เลยปีประกาศพิบวกเกเรนี่อะไรทุกที่จะใครเดต้ามีเอาไปงานมีเนี่ยชูมาดีอันนี้กูโกนิโกเฮเนี่ยไม่ติดปัญญาไปเลยได้ตรีพิวิโร่ช่างจ้าจับบุใจตัวนี่รับพิบาร์เลยยังงงอ่ะไปบูทาร์ตรีงกูเช็คมีโร่กูเข้ามาสูมิงอ่ะพิบยาไปบ้างไหมเช่น
ทางลับไปเลยอดเว้นพี่ปอนี่เลยสังเกตมองในมุขฮะมาจากยี่ปั้นด้วยยามานี่ไงยังใครพี่เนี่ยกันอยู่นั่นเดี๋ยวเราก็จะเสียงพี่ดังวิ่งเอาตัวมาพี่ป่าเลยมองในพี่ตัวเรนี่อารมณ์มาโมจีราเยี่ยนดาเยจีอารมณ์พี่เลสีราเจ้าอะไรเดี๋ยวเรามาชี้จ้าเลยเสียงพี่สีรุ่นเนี่ยมีมือไม้ด้วยฮะมูลานี่ยังกันเลยช่วยตัวนั่นเนี่ยด้วยถ้าเราก็ตรีพิวช่างชาบุเอเยเป้พวกจีตชูกาตรีเบลัยด้าบ้า ถ้าจะมีมีเดชามาดีเลยมันไม่มีไหนเนี่ยอยากวิ่งถูกด้วยกูที่ด้วยด้านี้อาช่วยด้าทุกอย่างดามโยมลูกเพย์ใช้ยาด้วยมาเช่นเช่นตรีเบจับบุตรีเบจับบุ explosive ordnance bricks education ยามากาทุกอย่างไล่ไปเลยอยากให้เดดามโยไปหาหน้าท้องตั้งแต่เช้าคุณนี่เราเกรงกันอยากให้เล่นกันเอเอเนี่ยมีมาสิตาดูไต้หวันหรือสไตล์ชินีบีมีมีมายด้านโซโซวาวาคังเอียร์ร้าบ้า ยามาสิตาฮามีมีมายด้วยก็สิ่งเอกาเกวตคู่นี้เนี่ยต้องในจังเลยยับเป้พวยด้วยก็วิบังเกจาวาเร่ที่เรามีมีมายด้วยฮามองนั่งจังเนี่ยยุวิชาตัวไหนลูกโจทย์เดนตรีท้าบุลูกจังติงก้าฮักกันเลยรักขิดาพวยก้าอูอันดาจิก้าคู่ลูกเบียวาเร่เมื่อเมื่อในตอนนี้มาตัวเย็นเมื่อปงตองลูกที่ชาติทศกัณฐ์ชาติตองนั้นเราไม่เชื่อชีวิตมาที่เดตองนั้นเราที่ชาติชาติเนี่ยมาเลยที่เรามีมีมายในชีเลย ไอ้ยี่มีมีมาในเจ้าที่แค่เจ้าอย่างนี้เราตีส่งเนี่ยจะตายเลยที่เอสโซนเนาะที่จะโน้ตเนี่ยใครมีเดมาดีโลชินโยมาโรที่กูลงทางเนี่ยมีมีมาอยู่ตามวันยูบีโลเช่นนี้ลูกค้าเราเข้ามาดีแต่เนี่ยอย่าตัดไปดูเลยกูเช่นนั้นอย่าตัดไปดูเลยตัวเช่นนั้นไปเลยสุดที่เนาะเช่นนั้นเราพูดกับเขาหมดเลยจะต้องเปลี่ยนเนี่ยนะ
ทุกที่เป็นสุดแต่เนี่ยนี่เดี๋ยวนี้อารมณ์กูตรีท้าตัวลาบูกูนี่กูหันเนี่ยมีมีไหมอธิปัญญาพิธาเรื่องแต่งช่างช้าจ้าบุลูกเจ้าน่าดูการที่ตาคุณยี่เปย์พวยดูกางซองอู่อ่างเทกาเล็บเปียวบาร์เร่รอเรียกเจนีน่ารอจะมารู้ว่าไอ้กรรมกอดีบ้านเนี่ยนี่จะต้องเรียกว่าลูกจะรู้กูทำมาดีนี่นู้นมาเดี๋ยวจะเข็นใจเดี๋ยวจะน่าดูเป็นผู้จัดเด็กผู้จัดเด็กนี่จะรู้เรื่องยาวตัวเป็นผู้จัดเด็กเราไม่น่าละดีสุดแต่เนี่ยวันนี ကောကြတော့ပါအဲ့လားအဲ့လားကြောင့်မင်းတို့ဘာဘာပြောတော့မယ်ဒီနေမောအန်တရီကကိုယ်ပြစ်သေးတဲ့နောက်ကိုကာကွယ်ပြီးတော့နေရာတဲ့သဘောမျိုးကြည့်တယ်ဒါပေမဲ့မတင်တဲ့နေရာမတင်တဲ့သူလို့ပေါင်းနိုင်တော့ဟောကန်တရားပြလို့စားမှာပေါ့
ရခိုင်ပြည်နယ်ဟာမြေမြုံပိုင်းတန်ကိုအဆိုးဝါးဆုံးခံခဲ့ရတဲ့နေရာတွေထဲတစ်ခုပါဝင်ဖြစ်ပါတဲ့2018ခုနှစ်ကနေ2022ခုနှစ်အထိမိုင်းကြောင်တေဆုံးခဲ့ရတဲ့အရသားက55ယောက်ရှိပြီးအယောက်120ထိခိုက်ခဲ့ကြောင်းရခိုင်ရပ်ဖက်အဖွဲ့အစည်းတွေကမှတ်တမ်းတင်ခဲ့ပါတယ်ဒါပေမဲ့လည်းဒီနှစ်ထဲမှာလည်းမိုင်းထိသူတွေဆက်ရှိနေတာကြောင့်တေဆုံးရသူအနည်းဆုံး60အထက်ရှိမယ်လို့တင်ခါကန်လက်ရခိတာအဖွဲ့ကခန့်မှန်းပါတယ် မြန်မာစစ်တပ်ဟာ2022ခုနှစ်မှာရခိုင်ပြည်နယ်ထဲမှာမိုင်းရှင်းလင်းရေးလုပ်ခဲ့တဲ့ဆိုပေမဲ့အဓိကလမ်းတွေဖြစ်ကြတဲ့ရန်ကုန်စစ်တွေပုံနှကျွန်းဘူးသီးတောင်အငူမော်မောင်းနှောဒီပတ်ဝန်းကျင်ကိုပဲရှင်းလင်းခဲ့တာပါ။တိုက်ပွဲပြင်းထန်ခဲ့တဲ့နေရာတွေမှာတော့အခုအထိမြေမြုပ်မိုင်းတွေကျန်ရှိနေသေးတယ်လို့အရက်ဖက်အဖွဲ့တွေကသတိပေးထားပါတယ်ခင်ဗျာ။
တော့ဆိုင်ကလုံးမုန်တိုင်းဒဏ်ကြောင့်ဖြစ်ပေါ်လာနိုင်တဲ့အန္တရာယ်တွေအကြောင်းကိုသတိပေးနေကြတဲ့အခြေအနေကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ခန်းနာတွေနားဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American အတန်ရဲ့တောက်ကြညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။တူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့နှစ်နှစ်အကြာမှာအမျိုးသမီးအခွင့်အရေးအပါအဝင်လူခွင့်ရေးအခြေအနေတွေကအဖက်ဖက်ကနေစုပ်ယုပ်ကြဆင်းလာနေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုထားပါတယ်။အာဏာသိမ်းလိုက်တဲ့နှစ်နှစ်အတွင်းမှာဘလို့အခြေအနေအပြောင်းလဲတွေကိုအမျိုးသမီးတွေအဓိကကြုံတွေ့နေရပါသလဲ။ဘလို့မျှော်လင့်ချက်ခံယူချက်တွေနဲ့ရင်ဆိုင်ဖြတ်တန်းနေကြရပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားတာရှုစားနာဆင်ပါရှင်။
There's a path we must choose sometime. Gotta stand up and fight sometime.စစ်တပ်ကရဲသားစုရောက်ကိုဖယ်ရှားပြီးပြည်သူတွေရဲ့ဒီမိုကရေစီလိုလားချက်တွေနဲ့လူငယ်တွေရဲ့ဘဝအိမ်မက်တွေကိုရိုက်ချိုးအာဏာသိမ်းယူခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားခဲ့ပါပြီ။အမျိုးသမီးအမျိုးသားလူငယ်ကလေးငယ်အရွယ်ဆုံးပြည်သူလူထုတွေရဲ့ဘဝတွေဒီနှစ်နှစ်အတွင်းမှာသတိသာသာပြောင်းလဲသွားခဲ့တာပါ။ဖန်စီချင်းချင်းခံရတာ၊နှိမ့်ဆက်ညှဉ်းပန်းတက်ဖြတ်ခံရတာကြီးရွာတွေမိရှုခံရတာစာတင်ချောင်းတွေပါမချမ်းကုန်းချောင်းလေချောင်းကနေတိုက်ခတ်ခံရတဲ့ဖြစ်ရပ်တွေနိုင်ငံဒေသအနှံ့ကြုံခဲ့ကြရသလိုအရက်သားထိခိုက်ဒေဆုံးမှုထောင်ထဲချီရှိခဲ့ပါတယ်အာနာသိမှုနှစ်နှစ်အတွင်းဒီလိုဆိုးရတဲ့လူသားပေးထုတ်ကတွေကိုခါးစီခံကြရသူတွေထဲမှာအမျိုးသမီးတွေထိတ်ဆုံးကပါပါတယ်
ဒီနှစ်အတွင်းမှာကလုံးဝဒီအမျိုးသမီးတွေကလောက်ကဆက်တောင်းနေကြတပါတနာစစ်ပွဲရေးဆိုလို့ရှိရင်မလောက်ကဆက်တောင်းနိုင်တော့ဘူးတချို့ဒီအမျိုးသမီးတွေဆိုလို့ရှိရင်သူတို့ပိုင်ဆိုင်ထားတဲ့အိမ်တွေဆိုလို့ရှိရင်လက်နေကြီးချလို့မိအိမ်ထဲပါရတာရှိတယ်လို့စီကောင်စီကနေပြီးတော့မှတမီရွယ်ချက်ရှိရှိဖြစ်စည်းအကုန်လုံးဖြစ်စည်းလိုက်တာမျိုးပေါ့နော်ဟိုအိမ်တွေလည်းမရရဆရာရှိအောင်ဖြစ်စည်းတာမျိုးမိရှုတာမျိုးတမီတွေကလောက်တာမျိုးတွေရှိတယ်ပေါ့เนาะဆိုတော့ဟိုဒီလိုမျိုးလောက်တော့သူတို့ကအေကိုလည်းပြန်ဆက်မရှိဘူးတချို့အေဒီမှာပြန်ဆက်ရှိရင်တော့မှပြန်လောက်ကန်စားတောင်းလို့ရတဲ့အနေထားမျိုးမှလည်းအချိန်ကြီးမပေးတော့ဘူးပေါ့เนาะဆိုတော့ဟိုဒါကတော်တော်လေးဆိုးရတဲ့အချိန်ကြီးတစ်ခုလို့ပြောလို့ရတယ်ပေါ့เนา
ะဒါကတော့အနာသိမှုနောက်ပိုင်းလက်လက်ကန်ပြပခါတွေပြင်းထန်လာတဲ့ကရင်နီဒေသကအမျိုးသမီးတွေရဲ့အချိန်ကြီးတချို့ကိုကရင်နီအမျိုးသမီးအစည်းအရုံးတွေ့ရင်မှုနဲ့မော်ဖရင်းမြာကပြောပြသွားတာပါကရင်ဒေသအပါအဝင်ကရင်ချင်းကချင်းစတဲ့တိုင်းဒါဒေသတွေနဲ့အရင်ကလက်နက်ကန်ပြပခါတွေမရှိခဲ့ဘူးတဲ့မြန်မာနိုင်ငံအလယ်ပိုင်းဒေသတွေမှာပါအကြမ်းဖက်တိုက်ခတ်မှုတွေပုံမှုပြင်းထန်ကျယ်ပြန့်လာခဲ့တယ်လို့အာဏာသိမ်းမှုနောက်ပိုင်းစစ်ပြေးဒုက္ခတွေတသန်းခွဲကျော်ထိတိုးလာတယ်လို့လူခွင့်ရေးအဖွဲ့တွေကလည်းထောက်ပြထားပါတယ်။ဒီထဲမှာလည်းအများစုကအမျိုးသမီးနဲ့ကလေးငယ်တွေပါ။ဆရာနာသိမ်းမှုကြောင့်ဘဝတွေစောက်ထိုးမိုးမြော်ပြောင်းလဲသွားခဲ့ရတဲ့သူတွေထဲမှာ CDM စစ်သားမိသားစုတွေလည်းပါပါတယ်။စီအုပ်ချုပ်ရေးကိုအကြမ်းဖက်နည်းနဲ့ဖီဆန်တဲ့စီဒီအမ်လှုပ်ရှားမှုမှာပါဝင်လို့အသက်အန္တရာယ်စိုးရိမ်ရတဲ့အထိချင်းချောက်မှုတွေကြုံခဲ့ရတယ်လို့စီဒီအမ်စစ်သားစနီးတဲ့တူဖြစ်တဲ့မဆုတက်ကပြောပါရယ်ချင်းမဲ့မထားတဲ့အပြောင်းလဲတွေကြုံခဲ့ရတာလို့သူကပြောပြပါရယ
်အစဆက်ကြခြင်းအာလာတိန်းနဲ့တရနှစ်ရက်ကအဲ့လောက်ကြီးထိဖြစ်မယ်လို့မထင်ဘူးပေါ့နော်အဲနောက်တဖြည်းဖြည်းနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်လာတဲ့အခါမှာအဲကျွန်မအမျိုးသားကိုလည်းကျွန်မဒီစစ်တပ်ကနေမရှိစေချင်ပေါ့နော်အကြီးစီကျင်တဲ့အခါမျိုးမှာသူတို့ကလည်းလုံးဝကိုဘယ်လိုပြောရမလဲအဲ့လိုမျိုးစစ်တပ်ကလည်းလွယ်လွယ်နဲ့ထွက်လို့ရတဲ့အမျိုးမဟုတ်ဘူးပေါ့နော်မဟုတ်တဲ့အခါကျတော့ကျွန်တော်တို့ဒီဘဝတစ်ခုလုံးရင်းရမယ့်အနေအထားမျိုးကိုရောက်ရှိတာတယ်ပေါ့နော် ဒီဒီ CDM ပေါ့နော် CDM ပေါ့ဒီစစ်တပ်ထဲကနေပြီးတော့ထွက်ခဲ့ထွက်လာခဲ့ထွက်လာခဲ့တဲ့အခါမှာပါးဆိုတော့ချိန်ချောက်မှုတွေပထမအဆုံးအနေနဲ့အရန်ခက်ခဲရတယ်ဘာဖြစ်လို့လဲဆိုတော့ဆုံးဖြတ်ဖို့ရကျွန်မမှလည်းအသက်ကြီးရမိပါရင်ရှိတယ်မိသားစုရှိတယ်ပေါ့နော်အဲဆိုတော့ဒီလူတွေကိုနောက်ဆက်ဖြစ်စီမာတွေကြောက်တာပေါ့နော်အဲနောက်ပြီးတော့ကိုအမျိုးသားရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်တော့ပေါ့နော်အဲဆိုတဲ့အခါမျိုးကြတော့ထွက်လာပြီးဟေ့ဆိုကနေကဖုန်းကြီးစတက်ကဖုန်းကြီးတောက်လျှောက်ဆက်တာမျိုးအဲအဲ့လိုမျိုးပေါ့နော်ဒီ live မေးတာမျိုးအဲ့လိုမျိုးတွေခံရတယ်နောက်ပြီးတော့ဒီကိုမြေကိုရင်မှာမနေရတော့ဘူးပေါ့နော်အဲလွတ်မြောက်တဲ့နေရာတွေကိုထွက်ပြေးရတယ်ပေါ့နော်ဒါရဲအကြီးမားအပြောင်းလဲပေါ့အဲ့အချိန်မှာကျွန်မကအပြင်မှာအလုပ်လုပ်တဲ့အမျိုးသမီးတယောက်ဆိုကျမခေရီရီဆုံးရှုံးရတယ်ပေါ့ကျမအလုပ်ဒီကျမရဲ့လစာတွေအကုန်ဆုံးရှုံးရတယ်ပေါ့နော်ဒါတွေကကြိုမတွက်ထားဘူးလားဆိုကြိုတွက်ထားတဲ့အရာတွေပဲဒါမဲ့ဒီလမ်းကိုပဲကျမတို့ရွေးချယ်ရတော့မှဖြစ်တဲ့အတွက်ဆုံးရှုံးရလဲဆုံးနှောင်းရလဲကိစ္စမရှိဘူးဆိုပြီးတော့လုတ်ခဲကြရတယ်ပေါ့နော
်သူတို့မိသားစုလိုပဲစစ်ဖနဲ့အောင်မှမနေချင်လို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့တမရော်သားမိသားစုတွေအများပြားရှိနေပြီးစစ်တပ်တောက်တိုင်ဘဝအရောက်မခံမဲနဲ့ကောင်းရောင်းကောင်းဝယ်လှုပ်ရှားရင်းနဲ့စီအုပ်ချုပ်ရေးကိုဆက်လက်တော်လှန်နေကြတယ်လို့လည်းမဆုသစ်ကပြောပါရယ်။အနာသိန်းစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်အမျိုးသမီးတွေအပါအဝင်ပြည်သူလူထုတရက်လုံးရဲ့စာဝတ်နေရေး၊ပညာရေး၊ကျန်းမာရေး၊လုံခြုံရေးစသဖြင့်အခြေအနေတွေကတော့နှစ်နှစ်အတွင်းမှာအဖက်ဖက်ကတည်တည်တသာဆုတ်ယုတ်ကျဆင်းလာခဲ့တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူမတ်ခင်လေးကပြောပါရယ်
။အနာသိန်းနှစ်နှစ်ပြည့်ပြီးတဲ့နောက်မှာတော့ကျမတို့အမျိုးသမီးတွေရဲ့ခြေဘူးကပေါ့နော်ခြုံပြီးတော့အခြေအနေကိုပြောရမယ်ဆိုရင်တော့တိုင်းပြည်မှာရှိတဲ့အခြားသောတိုင်းသူပြည်သားတွေနဲ့အတူတူပဲပေါ့ပို့ပြီးတော့เนาะဒုက္ခတွေနဲ့ပဲကြုံနေရတယ်ပို့ပြီးတော့ဆိုးဝါးတက်တဲ့ဆိုးဝါးတဲ့ဒုက္ခမျိုးစုံကိုရင်ဆိုင်နေရတယ်နောက်အထူးသဖြင့်တော့အမျိုးသမီးများပေါ့အကြမ်းဖက်မှုပေါ့เนาะအမျိုးသမီးများပေါ့အကြမ်းဖက်မှုကပို့ပြီးတော့ဆိုးဆိုးဝါးဝါးအဲပို့ဖြစ်ပေါ်လာတယ်အဲအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေထောင်တွင်းမှာเนาะစစ်ကြောရေးစခန်းတွေမှာနောက်ပြီးတော့ဟိုရက်ရွာတွေထဲမှာမထင်တလို့လွယ်လင်းတခုပဲပေါ့เนาะမရင်းကျင်လာတက်ဖြတ်တာစော်ကားတာတွေကလည်းအဆုံရှိနေတယ်နောက်တစ်ခုကတာမန်အခြေအနေမှာဆိုရင်လည်းကျမတို့အမျိုးသမီးတွေဟာရိုးရိုးတာမန်ပေါ့နိုင်ငံရေးနဲ့မပတ်သက်ဘူးဆိုတဲ့အမျိုးသမီးတွေတောင်မှလောက်ကင်ခွန်းလန်းနေရှာပါလာတယ်အဲ့ဒီခါကျတော့သူကနေဆက်ဖြတ်ကျော်ပြီးတော့အလုတ်ကင်တွေလောက်ရတယ်အဲ့လိုလုတ်တဲ့အခါမှာလည်းအခြားတိုင်းပြည်ကိုထွက်ပြီးလောက်ရတဲ့အခါမှာသူတို့ကလူကုန်မှုပြဿနာတွေနဲ့ရင်ဆိုင်ရတယ်အဲ့လိုပြဿနာတွေကိုလည်းဝိုင်းဝန်းကူညီဖြည့်ရှင်းပြီးတော့ဆောင်ရွက်ပေးဖို့အခွင့်ဟိုအကူအညီတောင်းတော့လဲဆောင်ရွက်ပေးနိုင်မယ့်အခြေအနေမျိုးမှလည်းမရှိဘူးအဲ့တော့ခြုံပြီးတော့ပြောရမယ်ဆိုတော့ကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့အခွင့်အရေးကမျိုးသမီးတွေရဲ့ကျန်းမာရေးအစသက်ဖြင့်ပေါ့နော်ပညာရေးသူတို့ရဲ့ဘဝအဲလုံချုံရေးတွေဟာအင်တာမဆိုးရတဲ့အခြေအနေကိုရောက်နေတယ်လို့ကျွန်မပြောလို့ရပါတယ
်။အာနာသိမ့်မှုကြောင့်ဘဝတွေဆုံးရှုံးပြီးအနာဂတ်ရည်မှန်းချက်အိမ်မက်တွေပြက်ခရတဲ့သူအများအများရှိတာမှာအနာဂတ်မျိုးဆက်လူငယ်တွေကတော့ဆုံးရှုံးနေတာမှုအဆိုးဆုံးလို့ဆိုရမှာပါ။ငကူတွေကပညာရေးစီးပွားရေးနိုင်ငံရေးကဏ္ဍတွေမှာအမျိုးသားတွေထက်နေကြနေတဲ့အမျိုးသမီးလူငယ်တွေဆိုရင်တော့ဆုံးရှုံးနေတာမှုကပိုလို့တောင်ကြီးမာတယ်လို့ဆရာနာရှင်စန့်ကြီးလှူရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတက်ချွာလှူရှားသူမတ်အစတာစင်တို့ကပြောပါတယ်
။ကျမရဲ့တကူကြီးအရဆိုလို့ရှိရင်လည်းဒီရင်တော့ကဒါ PhD ဆက်ဖို့အတွက်ပါစဉ်းစားခဲ့တဲ့သူဖြစ်တယ်။ဒါပေမဲ့လို့လည်းအခုချိန်မှာဆိုလို့ရှိရင်ဒါကျမအတွက်ကဒီအိမ်မက်ကိုပေါ့နော်ဟိုဖြောက်ရမလားဒါမှမဟုတ်လို့ရှိရင်လည်းဘာဆက်လုပ်ရမလဲဆိုတဲ့အရာကတော်တော်လေးဟိုဝေဝါးတဲ့အချင်းချင်းဖြစ်တာပေါ့လေနော်။ဆိုတော့အတမျိုးကျမလိုမျိုးကြုံရတဲ့လူတွေအများကြီးရှိနေတယ်ကျမထပ်ပို့ဆိုပြီးတော့မှခုနလိုအခြေအနေခင်းချင်းရပါတော့နော်အာဘာမှမပြင်ဆင်ရသေးတယ်ကျမတို့လူငယ်မျိုးသမီးငယ်ကြီးလည်းအများကြီးရှိပါတယ်ဒီလိုမျိုးပညာရေးမှဆိုလို့ရှိရင်လည်းကျမတို့ဟိုနေ့မတက်လိုက်ရသေးတဲ့အခြေအနေပေါ့နော်ဆုံးခန်းတိုင်မှုမပြောနဲ့ကျမတို့စတာမစလိုက်ရတဲ့ကျမတို့လူငယ်တွေဒါတွေကိုကျမအမတန်ဟိုမှစိတ်မကောင်းဖြစ်ရတယ်နောက်ပြီးတော့မှလုပ်ငန်းအကြောင်းမပြီးပါရဲ့ဒါပေမဲ့လုပ်ငန်းခွင်အတွေ့အကြုံကိုကျမတို့သူ့ရဲ့ထိုက်တဲ့အရွယ်မှာမရလိုက်တဲ့ကျမတို့လူငယ်အမျိုးသမီးတွေပေါ့နော်ဒါတွေကကြတော့ဟိုနောက်ပိုင်းမှာဒီလူငယ်အမျိုးသမီးဖွံ့ဖြိုးရေးကိုလုပ်တဲ့အခါမှာဆိုလို့ရှိရင်ကျမတို့အတွက်ဒါစိုးရင်ရတဲ့အခြေအနေတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်တယ်ဒီလိုမျိုးကလူအများဆုံးပါဝင်နေတဲ့အသက်အရွယ် range တွေကပညာရေးကိုမပြင်ဆင်ထားနိုင်သေးတဲ့အမျိုးသမီးငယ်တွေလုပ်ငန်းကိုင်ကန်းပေါ်အတွက်ကိုဘာမှအတွေ့အကြုံမယူထားရသေးတဲ့လူတွေအတွက်ကျွမ်းအနေနဲ့တော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ
်ဒီလိုစိတ်မကောင်းစရာဆုပ်ယုပ်မှုတွေရှိခဲ့ပေမဲ့လည်းတစ်ဖက်မှာနွေဦးဒေါ်လာရေးကနေတံမိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေနဲ့ရင့်ကျက်မှုတွေကိုလူငယ်တွေရခဲ့ကြပြီးဒေါ်လာရေးအောင်မြင်ဖို့ခြေလှမ်းတွေနဲ့ခွန်အားတွေဖြစ်ခဲ့တယ်လို့လည်းမန်စတာစင်တော့ကပြောပါတယ် အမျိုးသမီးတွေအများပြားပါဝင်တဲ့ဒီနေ့နွေဦးဒေါ်လာရေးလူလူလှူရှားမှုတွေဟာအာဏာရှင်စနစ်အမြင့်ဖြတ်ဖို့တည်းမဟုတ်ပဲလိမ်မိုင်းဆိုင်ရာခွဲခြားဆက်ဆံမှုတွေကိုပါတစ်ပါးတည်းတိုက်ဖြတ်သွားရမယ်ဒေါ်လာရေးတစ်ခုဖြစ်တယ်လို့မတ်အစတာဇင်တို့ကပြောပါတယ်
ကျမတို့အခုဒီကာလကဒါခေပြောင်းတော်လည်ရေတခုလည်းဖြစ်တယ်ခေပြောင်းတော်လည်ဆိုတာကဒီ facet ဝါဒကနေပြီးတော့ပေါ့နော် facet ဝါဒအနေရဲ့ဒီဝိဒေတာလက္ခဏာတွေဖြစ်တဲ့ဒါအာနာရှင်စနစ်တို့နော်ဘိုထင်းကျုပ်အချုပ်ကိုင်မှုစနစ်တို့ပြီးတော့စေဝါဒအစအာနာရှင်စနစ်အစောရအမျိုးသားရင်းနဲ့ဒါဘူဇာလူတန်းစားစနစ်ဆိုတာမျိုးတွေကိုကျမတို့တပါးတိုက်ဖြစ်နေကြတာဖြစ်တယ်ဆိုတော့အမျိုးသမီးတွေကိုဖိနှိပ်ချင်နေရာမပေးခြင်းဆိုတာကလည်းဒါဖက်ဆစ်ဝါဒရဲ့ဝိသေသလက္ခဏာတွေထဲကတစ်ခုဖြစ်တယ်ကျွဲတကြောင်မလို့ကျွန်တော်ခေပြောင်းတော်လိုင်းရဲ့ဒီဖက်ဆစ်ဝါဒကိုကျွန်တော်အမြင့်ဖြစ်တော်လိုင်းမယ်လို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်မှာရှိတယ်ဒါလိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုတွေကိုကျွန်တော်အနေနဲ့ဒါတကူကြီးအရာပြောင်းလဲဖို့လိုအပ်တယ်ပေါ့နော်ဒီတွက်ကြောင်မလို့ကိုယ့်ရဲ့ပါဝင်မှုကိုလုံးဝမလျှော့ချလိုက်ပါနဲ့နောက်ပြီးတော့မှတခြားကျွန်တော်တို့အမျိုးသားရဲ့အနေနဲ့လည်းဒါနော်အမျိုးသမီးရဲ့ပါဝင်မှုကိုဖယ်ကျင်ထားတာကဒါတစ်ဖက်ကကိုယ့်ရဲ့လုံနိုင်စွမ်းရည်တွေကိုရှော့ချလိုက်တာနဲ့အတူတူပဲအကိုအောင်မြင်နိုင်တဲ့လောက်ကိုအောင်မြင်ခွင့်မပေးလိုက်တာနဲ့အတူတူပဲဒီတော့ကြောင့်မလို့အမျိုးသမီးရဲ့ပါဝင်မှုကိုလည်းကျွန်တော်အစွမ်းကုန်မြင့်တင်ကြဖို့အတွက်ဒီညနေတိုက်တော်လိုက်ပါတယ
်ဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုအားဟာဘယ်တော့မှမနဲ့မတူအောင်အရှိန်အဟုန်ကောင်းခဲ့တယ်လို့ပဲဒီလိုလူထုလို့ဆိုတဲ့နေရာမှာထက်ဝက်သောလူကြီးကအမျိုးသမီးတွေဖြစ်တယ်ဆိုတာကိုလည်းမှတ်ထားလို့မရပါဘူးဒါကြောင့်လူလူရဲ့ပူပေါင်းပါဝင်မှုလို့ပြောရင်အမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုကိုလစ်လူရှုထားလို့မရနိုင်ဘူးဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းမှအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်ကျမခင်ပြူထေးပါရှင
်မခင်ပြူထေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အင်ဒီယားနာပြည်နယ်ဖော်ဝရီမျိုးကဆရာဝင်ရဲ့လက်ထောက်အဆင့် Nurse Practitioner ဆရာကျော်သက်ဦးရဲ့အကြောင်းကိုတင်ဆက်ပေးထားပါတယ်1996ခုနှစ်ကအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းခြေချခဲ့တဲ့ဒေါက်တာကျော်သက်ဦးဟာမိသားစုကိုငှက်ကွက်ပြီးတော့ဆရာဝင်ဘွဲ့ကိုပြန်မယူတော့ဘဲနဲ့ဆရာဝင်ရဲ့လက်ထောက်အဆင့်အဖြစ်နဲ့မြန်မာပြည်ရဲ့ရွှေ့ပြောင်းခြေချသူထောင်နဲ့ချီကိုစေကူတာပေးနေတဲ့သူဖြစ်ပါတယ်ကိုအောင်ကမေးမြန်းတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့အခြေချရွှေ့ပြောင်းလာကြသူတွေရဲ့ဆရာကျော်သက်ဦးလည်းအပါဝင်ပါအမေရိကကိုဘယ်လိုရောက်လာတယ်ဆိုတဲ့အကြောင်းကိုအခုလိုသူကပြောပါရယ
်ကျွန်တော်အမေရိကကို1999ခုနှစ်အကုန်လုံးမှာရောက်တာပေါ့နော်ပထမဆုံးဆက်ရောက်တော့တော့ကျွန်တော်မစ်မီရှိဂန်ပေါ့မီရှိဂန်စတိတ်ကဖလင့်ဆိုတဲ့မြို့လေးမှာပေါ့အဲဒီမှာပြီးတော့ကျွန်တော်2004ပေါ့နော်2004အကုန်လုံးမှာကျွန်တော်ဖိုဝင်းအိန္ဒိယနဲ့ပြောင်းလာ
။ဟုတ်ပါဘာဖြစ်လို့ပြောင်းလာဖြစ်တာလ
ဲ။အဓိကကတော့ဟိုကိုကဗမာပြည်သားဆိုတော့ဗမာပြည်ကအစားအစာတော့ဗမာစကားပြောရတာတော့ငတ်တာပေါ့။ဟိုမှာတော့ဗမာမိသားစုကမရှိဘူးလေ။မရှိတဲ့အခါကျတော့ကိုကဟိုဗမာစကားလည်းမပြောရဘူးပေါ့နော်။နောက်တစ်ခုကပါလဲဆိုတော့ဗမာ community မရှိတဲ့အခါကျတော့ဗမာဆိုင်နေရလည်းမရှိဘူး။ဗမာစာလည်းစားရခဲ့တယ်။အဲ့တော့ကျွန်တော်တို့ကခဏခဏနှစ်ပတ်တစ်ခါသုံးပတ်တစ်ခါပေါ့နော်။ဖိုဝင်ကိုလာပြီးတော့ဈေးဝယ်ရတယ်။အပေါင်းအသင်းတွေတကယ်ချင်းနေနဲ့စကားပြောပေါ့နော်။အတူတူဟင်းကောက်လို့ပေါ့။အဲ့လိုမျိုးနေလာကြဆိုဆိုနည်းနည်းနှစ်လေးကြာလာတဲ့ခါကျတော့မထူးပါဘူးဒီဘက်ပြောင်းလာပြီးနေတိုင်းပါပဲဆိုပြီးတော့ဒီဘက်ကိုပြောင်းလာလိုက်တာ
။ဈေးပညာကိုဝါသနာပါသူဆရာကျော်တဲဦးကအမေရိကကိုရောက်တော့လဲဈေးပညာရက်နဲ့ပတ်သက်တဲ့အလုပ်ကိုသာလုပ်ခဲ့ပါတယ်။
ကျွန်တော်ငယ်တည်းကဆေးပညာနဲ့ပတ်သက်ပြီးတော့ဝါသနာပါတယ်ပေါ့နော်ဆိုတော့အဲအကြောင်းကျွန်တော်ဟိုအပြင်မှာဆေးရက်ကတူတက်တယ်ဆေးရက်ကတူပြီးတော့လှုပ်တင်ဆောင်လုပ်နေတဲ့အချိန်မှာပဲ88ရခင်းနဲ့ကြုံတော့ဟိုကျွန်တော်တော့ခုလာပေါ့နော်အမေရိကရောက်တော့လေကျွန်တော်စရောက်ခဲ့ရနေပြီးတော့ကျွန်တော်ဒီemergency medical technician ပေါ့နော် training တက်ပြီးတော့မှကျွန်တော်ဒီကa first for responders ပေါ့နော် ambulance မှာအလုပ်လုပ်ခဲ့တယ် ambulance service မှာအလုပ်လုပ်တယ်ပေါ့နော်အဲဒီကနေပြီးတော့အဲဒီ nursing school တက်တယ် nursing school ကနေပြီး nurse practitioner school တက်ပြီးတော့မှဆက်လုပ်လာပေါ့အဓိကတော့ပြောရမယ်ဆိုရင်တော့ငွေလေးတွေဝါသနာပါလာဒီဈေးပညာထဲမှာဆိုရင်တော့ဈေးနဲ့ပတ်သက်တဲ့အလုပ်ဆိုရင်တော့ကျွန်တော်အကုန်လုံးဝါသနာပါတယ်လေအဲတော့အကုန်လုံး ဝန္နာပါရဲ့အတွက်ကြောင့်ပဲအမျိုးဆုံးလုပ်ခဲ့တာပေါ့
ဆရာဝန်နဲ့ nurse practitioner ဆရာဝန်လက်ထောက်အဆင့်ကွဲပြားပုံကိုအခုလို့ရှင်းပြပါရယ
်ဒီ family practice ပေါ့နော်ဟိုစီကမ်းမာလူနာကြည့်တဲ့အလုပ်ကတော့ဟိုဆရာဝန်နဲ့ nurse practitioner နဲ့ကတိတ်မကွာလောက်ဒါပေမဲ့ nurse practitioner ကကျတော့ဟို unlimited license တော့မဟုတ်ဘူး limited license ပေါ့ကန့်သက်ချက်ရှိတယ်ပေါ့နော်ကန့်သက်ချက်ရှိတယ်ဆိုတာကျွန်တော်တို့ရဲ့ charting ပေါ့ကျွန်တော်တို့ကြည့်ရဲ့လူနာရဲ့ကျွန်တော်တို့ document လုပ်ထားတာရဲ့900ခန်းလုံးပေါ့နော်ကိုကျွန်တော်တို့ရဲ့ patronage physician ဆိုတာရှိတယ်ကျွန်တော်တို့ကဆရာဝန်တရားနဲ့ဟိုတွဲထားရတယ်ပေါ့နော်ကျွန်တော်တို့နဲ့တွဲလူကနေပြီးတော့ကျွန်တော်တို့လူနာကြည့်ရဲ့လူရဲ့900ခန်းလုံးကိုသူကပြန်ပြီး review ပြန်လုပ်တော့ပြန်ကြည့်တယ်ပေါ့နော်ပြန်ကြည့်ပြီးတော့ကျွန်တော်တို့ရဲ့ competency ပေါ့နော်ကျွန်တော်ဘယ်လောက်ထိလုပ်နိုင်တယ်လဲမလုပ်နိုင်ဘူးလဲဆိုတော့သူကပြန်ပြီးတော့မှသုံးသပ်ရတာပေါ့နော်ဆိုတော့အဲ့ဒီကူအဲ့ဒီဆရာဝန်နဲ့ကျွန်တော်တို့နေရာမိုင်50အတွင်းမှာရှိရမှာပေါ့ကျွန်တော် practice လုပ်တဲ့နေရာနဲ့အဲ့ဒီဆရာဝန်ရှိတဲ့နေရာမိုင်50အတွင်းမှာရှိရမှာအဲ့ဒီဟာလွယ်လို့ရှိရင်စီကန်းမှာလောက်တာတော့ကန့်သက်ချက်တော့တိတ်မရှိလောက
်တနေ့တာအတွက်စီကန်းကိုရောက်လာတဲ့အခါမှာဘာတွေလုပ်ရလဲဆိုတာကိုအခုလို့ပြောပြပါရစေစီကန်းအတူထိုင်တခြားဆရာဝန်တွေနဲ့အတူလူနာတွေကိုကြည့်ရတယ်လို့ဆိုပါရစေ
ကျွန်တော်ကပရမောက်ဆရာဆရာပြီဆိုလို့ရှိရင်တော့ကျွန်တော်တော်ဒီနေ့လူနာဘယ်နှစ်ယောက် schedule လုပ်ထားလဲပေါ့နော် appointment လုပ်ထားတယ်လေလူနာတွေကဘယ်လူနာတွေကဘာယောဂါရှိတယ်ဘယ်လူနာတွေနဲ့ပတ်သက်ပြီးတော့မှဘာအကြောင်းအရာတွေကိုယ်ကကြိုပြီးတော့သိထားရမယ်ဆိုတော့ဥစ္စာအရင်ကြည့်လိုက်တာပေါ့ဟိုကြည့်လိုက်ပြီးတဲ့အခါကျတော့မှလူနာရောက်တဲ့အခါကျရောချင်းလူနာစကြည့်တာပေါ့နော်ဒီမှာတော့ကျွန်တော်တို့စီကမှာတော့ provider ပေါ့နော်အခုလောလောဆယ်တော့3ယောက်ရှိတယ်ပေါ့နော်3ယောက်ရှိတယ်ဟိုဟာကျွန်တော်ကတော့ပမာဆိုရဲကျွန်တော်ပမာစကားပြောရတယ်ဆိုတော့ကျွန်တော်ရဲ့လူနာကတော့80ရာခိုင်နှုန်းလောက်ကပမာပြည်သားပဲပေါ့နော်ဟိုပြည်သားရေးရောကျွန်တဲ့20ရာခိုင်နှုန်းလောက်ကတခြားနိုင်ငံသားတွေပေါ့စုစုပေါင်းကျွန်တော်ဥစီမှာစီးကမ်းမှာလူနာ1000လောက်ရှိတယ်ဆိုတော့1000ရဲ့40ရာခိုင်နှုန်းလောက်ဆိုတော့ဟိုလောက်ပေါ့3000 4000လောက်လည်းရှိမယ်ပမာလူနာဟုတ်ကဲ့
မိသားစုကိုငှက်ပြီးတော့ငွေကုန်အချိန်ပူပေးရတဲ့ဆရာဝန်ဘွဲ့ကိုပြန်မယူတော့ပဲ nurse practitioner အဖြစ်သာရွေးချယ်ခဲ့တဲ့အကြောင်းကိုလည်းသူကအခုလိုပြောပါရယ
်ဟိုကျွန်တော် nurse practitioner တက်တယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်ရဲ့တွေ့ကြုံရပဲပြောမယ်ဆိုရင်တော့အလုပ်လုပ်နေရင်တက်လို့ရပေါ့နော်ကျွန်တော် RN ဖြစ်သွားပါလို့ register nurse ကနေပြီးတော့ဟို nurse practitioner တက်တဲ့အချိန်မှာကျွန်တော်အဲ့ဒီအလုပ်ကိုလည်းလုပ်နေတယ်ဝင်ငွေတစ်ခုလည်းရှိတယ်အဲ့ဒီမိသားစုကိုလည်းကိုကဟိုကြီးစုဆောင်ရှောက်လို့ရတယ်။တော့ကြောင်းလဲတစ်ခါတက်လို့ရတယ်။နည်းနည်းတော့ဟိုကြောင်းလဲတက်တယ်လှုပ်လဲလှုပ်တယ်ဆိုရင်နည်းနည်းတော့ပူပြီးတော့မှတော့ဟိုပူပြီးတော့နည်းနည်းတော့ပင်ပန်းတာပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့ဟိုခြေနေလည်းမပြတ်ဘဲနဲ့လှုပ်လို့ရတယ်ပေါ့။နောက်တစ်ခုကအချိန်တူတယ်ပေါ့နော်။အချိန်ကကျွန်တော်တို့ကအခုက next practitioner ကျွန်တော်3နှစ်တက်တယ်ပေါ့နော်။ဟို bachelor ပြီးသွားတဲ့အချိန်မှာပေါ့နော်။3နှစ်တက်တယ်ပြီးသွားလို့ရှိရင်ပြီးပေါ့နော်။ဟိုဆရာဝန်တက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ဘာလုပ်ရမလဲဆိုတော့ကျွန်တော် MCAT အရင်ဖြေရမှာဖြေပြီးတော့အောင်သွားတယ်ဆိုလို့ရှိရင်ကျွန်တော်နောက်ထပ်6နှစ်တက်ရမှာအဲ6နှစ်လုံးလုံးကကျွန်တော် full time တက်ရမှာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အလုပ်လုပ်ဖို့ဆိုတာအင်မတန်ခက်ခဲရှိတယ်မိသားစုကိုကျွန်တော်ကြီးစုနိုင်မှုမရှိဘူးပေါ့နော်နောက်ပြီးအဲ6နှစ်တက်ပြီးတဲ့အချိန်မှာလည်းကျွန်တော်အကျွေးတွေအများကြီးတက်မှာ
ဘာသာစကားအခက်ခဲကြောင့် 4A မျိုးကမြန်မာခြေချနေသူတော်တော်များများဆေးကမ်းမှာကြည့်ပေးရတဲ့အကြောင်းလဲသူကအခုလို့ပြောပါတယ်
ဒီမှာတော့ဒီမှာဟိုလူငါတွေကအများစုလာကြတာကတော့ကိုယ်ဘာသာစကားနဲ့ပြောနိုင်လို့ပေါ့နော်ဘာသာစကားနဲ့ပြောနိုင်တခြားနေရာသွားလို့ရှိရင်တော့ဟိုဘာသာပြန်ရှားအောင်မယ်ပေါ့နော်နောက်ပြီးတော့ဘာသာပြန်ရှားအောင်မယ်ဆိုတော့ဟိုကိုကပြောရတဲ့နေရာမှာအခက်အခဲရှိတယ်လို့ကိုယ်ပြန်ပြောမှဆရာဝန်တွေပဲပြန်ရှင်းပြတဲ့အခါမှာလည်းကိုကနားလည်နိုင်ဖို့အခက်တယ်လေဒီစည်းကမ်းမှာတော့ဘာသာစကား3မျိုးလောက်ပြောလို့ရတယ်အဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကရင်လိုပြောတတ်တယ်ပေါ့နော်ဟိုပိုးကရင်စကားကရင်ပေါ့နော်ပြောတတ်တယ်နောက်ပြီးတော့တခြားဘာသာစကားတွေလည်းအကုန်လုံးမတတ်သိတဲ့အောင်တော့မှနည်းနည်းပါးပါးတော့ပြောတတ်တယ်ပေါ့နော်ပြောတတ်တယ်ဆိုတော့သူတို့ကအဲ့ဒီအတွက်ကြောင့်လည်းဟိုခြေကမ်းမှာပမာပြီးသားတွေလူများများရလို့ထင်တာပဲ
ကို အောင်အောင်စီစဉ်တင်ဆက်ခဲ့တဲ့တူတာဆွန်လေအမေရိကန်တခွဲစီစဉ်ပါရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။စင်ကာပူနိုင်ငံမှာ2002ခုနှစ်ကနေစပြီးတော့သုံးပြီးသားရေကိုပြန်ပြီးတော့ပြုပြင်ထားတဲ့ပြန်တန့်စဉ်သုံးရေကိုအများသုံးရေဖြစ်နေဖြန့်ဝေတဲ့အခါမှာထည့်ပြီးတော့စမ်းသပ်ပေးဝေခဲ့ပါတယ်။ဒီ new water လို့ခေါ်တဲ့ပြန်တန့်စဉ်သုံးရေကသုံးတဲ့သူတွေအတွက်အန္တရာယ်ကင်းပါရဲ့လားဆိုတာကိုစင်ကာပူအလုပ်သမားဝန်ကြီးဌာနဘေးအန္တရာယ်ကင်းရေးဆိုင်ရာအရာရှိအင်ဂျင်နီယာဦးအေးငင်းကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်
စင်ကာပူနိုင်ငံဆိုလို့ရှိရင်ပေါ့နော်ဒီကမ္ဘာပေါ်မှာရေအရင်းမြစ်ကိုစီမံခန့်ခွဲတဲ့နေရာမှာစံပြမျိုးဖြစ်နေကြရပါတယ်ဆရာ။ဒါပြီးတော့ရေနဲ့ပတ်သက်တဲ့နည်းပညာတွေမှာလည်းတိုးတက်တယ်ဆိုတာလည်းအားလုံးကလက်ခံထားပါတယ်။ဆိုတော့ဒီစင်ကာပူကပေါ့နော်ရေကိုစီမံခန့်ခွဲတာနဲ့ပတ်သက်ပြီးတော့ဒီ new water လို့ခေါ်တဲ့ရေတုံးတာနဲ့ပတ်သက်ပြီးတော့သိတယ်လို့ပါဆရာ
။စင်ကာပူကကျွန်းနိုင်ငံဆိုတဲ့အခါကျတော့သူတို့ကရေကြိုအရင်းမြစ်မရှိတော့သင်္ဘောရေလိုအပ်ချက်ကတရက်ကိုဂါလန်တန်ပေါင်း430ဆိုတဲ့အခါကျတော့အဲ့430ကိုဘလို့ကြောင်းလုပ်လဲဒီမှာသူတို့ရေအရင်းမြစ်စုပေါင်း4ခုရှိပါတယ်ပထမတစ်ခုကမိုးရေမိုးရေကိုလုံးဝအလေလွတ်မဖြစ်အောင်ဒီပညာသုံးပြီးတော့လုပ်တယ်ဒုတိယအရင်းမြစ်ကမလေးရှားရေမလေးရှားရေကို2065ခုနှစ်မှာရောက်လို့ရှိရင်လုံးဝရပ်ပလိုက်တယ်နောက်ပြီးတော့ new water လို့ခေါ်တဲ့သုံးသားရေကိုပြန်ပြီးတန့်စင်သုံးတဲ့ရေအဲ့ဒါကိုအဓိကအားထားပါပဲနောက်ဆုံးတစ်ခုကပင်လယ်ရေကိုကြိုချက်ပြီးတော့သုံးတဲ့ရေဆိုတော့အဓိကသူတို့ရေအရင်းမြစ်၄ခုရှိတယ
်ဒီ new water scenic ကလေးကိုနည်းနည်းပြောပြပေးပါစို့
သူတို့ new water ကိုပထမဆုံးစပြီးတော့လုံးတော့ရွယ်တာကတော့အဓိကစက်မှုလုပ်ငန်းသုံးလို့ရွယ်တာဒါပေမဲ့နောက်ကျတော့ new water အလုံးတန့်တဲ့အတွက်ကြောင့်သုံးရေအတွက်လည်းသုံးလို့ရတယ်ဆိုပြီးတော့သူတို့သုံးရေတွေကိုထည့်ပြီးသုံးပါတယ်အဲ့တော့ new water ကတန်းရိုက်သုံးတာမဟုတ်ဘူးသူစိတ်မထွက်လာတဲ့ new water တွေကိုရေလောင်ခံထဲကိုအရင်ပို့ပါတယ်ရေလောင်ခံထဲမှာမိုးရေတင်တဲ့ new water ကိုရောလိုက်တယ်ရောပြီးတော့မှအဲ့ဒီရောပြီးသားရေကိုပြန်ပြီးတော့တန့်စင်ပါတယ်အခုကတော့ marina barrage မှာဒီလိုတန့်စင်နေတန့်စင်ပြီးတော့မှရလာတဲ့ရေတွေကိုအီးသွေးစစ်ပြီးတော့ဒူရီတောက်ရေသုံးရေချင်းနဲ့ဖြန့်တာဖြစ်ပါတယ
်ဩဘယ်နေရာခိုင်နှုန်းလောက်ကိုလူတွေသုံးပါလဲဆရာ
သူကလောလောဆယ် new water သုံးတာက9ရာခိုင်နှုန်းပဲရှိပါသေးတယ်ဒါပေမဲ့ဒီဖြည်းဖြည်းနဲ့သူတို့ new water သုံးဆွဲတာကိုပြင်ပါတယ်။2065ခုနှစ်ရောက်လို့ရှိရင် new water ကို30ခန်းနဲ့ပြသုံးလို့ညီမှန်းထားပါတယ်။ဆို
တော့ new water ကတကယ်ပဲတန့်စင်ပါလားဆရာ
။ new water ကအင်းရထွက်လာတဲ့ရေတွေအငြိပြည့်တွေကိုပြန်တန့်စင်ပြီးတော့မှသုံးရတာဆိုတော့သူတို့ကတကယ်လူတွေသုံးလို့အနေကင်းတဲ့ရေကြီးသွေးညင်တဲ့ရေတစ်ခုဖြစ်လာဖို့တူဆိုတော့အများကြီးလုပ်ကြရပါတယ်။အဲ့ဒီမှာ WHO ကသတ်မှတ်ထားတဲ့စံနှုန်းတွေရှိတယ်ပါလေလူသုံးတဲ့ရေတက်စင်တဲ့စနစ်ကနောက်ပြီးတော့ထက်လာတဲ့ရေတွေကိုပြန်ပြီးတော့စစ်ဆေးရွာမယ်ဆိုတဲ့စနစ်က2002ခုနှစ်ကစပြီးတော့အများပြည်သူသုံးတဲ့ရေတွေကို new water ဆန်းပြီးတော့လွတ်ခဲ့တာပါသိပ္ပံဆန်းတဲ့ဖြစ်ပေါင်း6,500လီသူတို့လွတ်ခဲ့ပါတယ်အဲ့ဒီ6,500က WHO ရဲ့လိုအပ်ချက်တွေနဲ့ဆန်းသက်စစ်ဆေးပြီးတော့အားလုံးအတူပြည့်ချက်ရပြီဆိုတော့မှကြောက်တာဖြစ်ပါတယ်အဲ့ဒီ new water သူတို့လူတွေပြန်ပြီးတော့သုံးနိုင်အောင်လို့လုပ်ခဲ့တဲ့အတွက်ကြောင့် PUB ဟာ PUB ဆိုတာဒီ Public Utility Board ပါ။သူကရေအတွက်အဓိကတောင်းခံထားတဲ့အဖွဲ့အစည်းအစိုးရအဖွဲ့အစည်းဖြစ်ပါတယ်။2009ခုနှစ်မှာ Stockholm Industry Water Award ကိုရခဲ့ပါတယ်။နောက်တစ်ခါဆိုလို့ရှိရင်ဒီ New Water ကိုလူသုံးရေဖြစ်ဖို့လို့ပြန်ပြီးစမ်းသပ်တဲ့အဆင့်မှာ WHO ရဲ့လိုအပ်ချက်တွေသူက2ဆောက်လောက်ပို့ပြီးတော့စမ်းသပ်ခဲ့တာ
။ဒီ New Water ကိုတန့်စင်တဲ့ပုံပေါ့နော်။ဒီကအညစ်အကြေးတွေကိုတန့်စင်ဖို့ဆိုတာလွယ်တော့မလွယ်ဘူးပေါ့နော်ဆရာဆရာအခုကလည်းတိတိချာချာလောက်ထားဆိုတာအဆင်စင်တွေကိုလည်းနည်းနည်းရှင်းပြပေးပါဆရာဒီလူသုံးနိုင်တဲ့အဆင်ရောက်တဲ့ဒီဖြစ်အောင
်ပထမအိန္ဒိယထုတ်လိုက်တဲ့ရေတွေကိုတို့အားလုံးစုလိုက်ပါတယ်နေဝတာတန့်စင်တဲ့စက်ကိုပို့ပေးတယ်တနင်္ဂနွေကထုတ်တဲ့ရေတွေကိုစုရတာဆိုတော့ရေရတော်များပါတယ်အဲ့ဒီရေတွေစုရဟောတော့ဒီမှာတော့ DVSS လို့ခေါ်ပါတယ်ဒီ tunnel sewage system မြေမြေတဲ့အောက်မီတာ50လောက်မှာအဲ့ဒီပိုင်းလိုင်းကိုပြေးပါတယ်။သင်္ဘောကတော့မြေအောက်တို့ရွတ်တက်လက်ပြီးရေဆိုလို့ရှိရင်ရေရောက်ကပဲသွားတယ်။မီးချိုးဆိုလို့ရှိရင်လည်းရေရောက်ကပဲသွားတယ်။ရထားလမ်းတွေကလည်းမြေရောက်ကပဲသွားတယ်ဆိုတော့မြေအောက်မှာဖောက်ထားတဲ့လိုင်ကောင်းတွေတော်တော်ကိုများတယ်။ဆိုတော့အဲ့ဒီလိုင်ကောင်းတွေနဲ့တစ်ခုနဲ့တစ်ခုသွားပြီးတော့ clash မဖြစ်အောင် နောက်ရှေ့မဖြစ်အောင်ဆိုပြီးတော့အဲ့ဒီ dewater sewage system ကိုဟုတ်အောင်ဆုံးရနေပြီးတော့မီတာ50အနည်းလောက်ကနေပြီးပြီးတယ်ပြီးတော့အဲ့ဒီရေတွေကိုပထမအကျန်းစစ်လိုက်တယ်အကျန်းစစ်တဲ့စေယုံဒီမှာ၄ခုအဲ့ဒီအကျန်းစစ်တဲ့စေယုံမှာရေတွေကိုအရင်စစ်လိုက်တယ်စစ်ပြီးတော့မှအဲ့ဒီရေအကျန်းတွေကိုတော့ new water ချက်တဲ့စေယုံပို့တယ်ချက်တဲ့စေယုံကိုပို့ပြီးတဲ့ခါမှာသူကအဆင့်၄ဆင့်ရှိတယ်ပထမ macro filtration ဆိုတာရေထဲမှာပါလာတဲ့ခုနစစ်ပြီးသားရေထဲမှာပါလာတဲ့အမှုန်အဖွားတွေကိုထပ်ပြီးတော့စစ်ပါတယ်။နောက်ပြီးတော့ reverse osmosis ဆိုတဲ့ system နဲ့ထပ်ပြီးတော့စစ်တယ်။စစ်ပြီးတော့ပါလာတဲ့ပုံမွှားတွေကိုယောဂပုံမွှားတွေအားလုံးပြောင်းဆိုပြီးတော့ ultraviolet ကျန်းလုံလုံနေတဲ့ပိုးတွေပြောင်းလုပ်ပါတယ်။အားလုံးရလာတဲ့ရေကိုမှစံတဲ့စေုံပို့ပါတယ်။ရေဒီရေရင်းသားစင်မီလာလူတွေသုံးဖို့အတွက်အစဉ်စဉ်ဖြစ်ပြီးသားဆိုတော့တမ်းပါလေစမ်းပြတဲ့အခါကျတော့မှမိုးရေကန်မိုးရေတူလောင်ကန်ကြီးစိတ်ကိုပို့ပါလေအဲမိုးရေတူလောင်ကန်ထဲမှာမှမိုးရေတွေနဲ့ရောသွားပြီးတော့အဲ့ဒါကိုထပ်ပြီးတော့စစ်ပါလေလူသုံးဖို့အတွက်ထပ်စစ်ပြီးတော့အခါကျတော့မှလူသုံးနေကြီးပိုက်ထဲကိုထည့်တာ
ဆရာဒီ new water ကိုစင်ကာပူဟိုဟာ data ကန်တွေကတကယ်စိတ်ချလက်ချတုံးကြပါလားဆရာ
ဟုတ်ကဲ့ new waterကျွေးနေစနစ်ကတော်တော်အဆင်မြင့်ပါတယ်။အဲ့ဒီမှာသုံးထားတဲ့ membrane စကားပေါ့။အဲ့ဒီမှာသုံးထားတဲ့စကားတွေကဒီအရွယ်စားပြည့်ဆိုလို့ရှိရင်အဲ့ဒီစကားတွေရဲ့အပေါက်ကလေးတွေနဲ့ဒီပိုးမွှားတွေရဲ့အရွယ်စားနဲ့ရှင်လိုက်လို့ရှိရင်ပိုးမွှားတွေကစကားပေါက်ကလေးကတည်တည်လေးပဲဖြစ်ပြီးပိုးမွှားတွေကဟိုဘောလုံးအောင်ကြီးဖြစ်တယ်။ဘလိုနည်းနဲ့မှဒီထဲကိုတိုးပြီးတော့မုန်းနိုင်။နောက်ပြီးတော့သူတို့ကအဲ့ပိုးတွေကိုတစ်ခါထပ်ပြီးတော့တတ်လိုက်ကြည့်တယ်။အဲ့ဒါပြင်အမုံမွားလေးပါလာတဲ့ဟာကိုအဆင့်50လောက်နဲ့ထပ်ပြီးဆစ်တယ်။အဲ့ဒီခါကျတော့ဒီနောက်ဆုံးထွက်လာတဲ့ရေထဲမှာဘာမှမပါတော့။နောက်တစ်ခုကလူတွေသုံးဖို့အတွက်ဆိုလို့ရှိရင်ရေထဲမှာလိုအပ်တဲ့ mineral တွေလိုတယ်။အဲ့ mineral တွေကိုလည်းသူတို့ကထပ်ပြီးထည့်ပုံပြီးတယ်။ဆိုတော့ new water ဟာပမာန်ဒီရိုးရိုးတဘောကရေရဲဆိုလို့ရှိရင်ပို့ပြီးတော့တန့်စင်တယ်။နောက်ပြီးတော့ကျမ်းပိုင်းနဲ့လည်းပို့ပြီးတော့ညစ်ပါတယ်။ဟာတဘောကရေထဲမှာကတဘောလျောက်ပါလာတဲ့ mineral ရဲ့ယောဂပုံမှောက်ကြီးရှိနေနိုင်တယ်။ဆိုတော့တဘောကြီးတဲ့ဆောက်လို့ရှိရင် new water ဆိုအကုန်လုံးအဲ့ဒီတဘောဟောပါလေဒီယောဂပုံမှောက်တွေလည်းအကုန်လုံးတန့်စင်ပြီးသားဖြစ်တယ်။လိုအပ်တဲ့ mineral လည်းအကုန်လုံးထည့်ပြီးသားဖြစ်တယ်ဆိုတော့သူကတဘောကြီးတဲ့ဆောက်လို့ရှိရင်ပို့ပြီးတော့တက်ပါတယ
်။ဦးရင်းငင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ်။
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လွှင့်ပေးမယ်ဒီဟိုနောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဥတီလာနေတဲ့မုန်တိုင်းကြီးဟာအလွန်လှည့်မြန်စွာအားပြင်းလာနေပြီးကပ်ဘေးလဲကြီးနိုင်တယ်လို့ကမ္ဘာမိုးစလားအဖွဲ့ကြီးကသတိပေးလိုက်ပါတယ်ဒီနေ့ကနေ့မှာရခိုင်ပြည်နယ်ကြောက်ဖြူနယ်ဘင်္ဂလားဒေ့ရှ်ကောက်စ်ပဇာချားကကုန်းတွင်းကိုဝင်လာဖို့ရှိတဲ့ဒီမိုခါဆိုင်ကလုန်းအခုလိုပြင်းထန်လာတာကြောင့်မြေပြိုထိခိုက်ပျက်စီးမှုကြီးမားနိုင်တယ်လို့ကမ္ဘာမိုးလေဝသနဲ့ဆလဗီဒါအဖွဲ့ WMO ပြောခွင့်ရကဒီနေ့ပဲပြောလိုက်တာပါဒါအပြင်မြန်မာမြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒေသတချို့ကမြေနေပိုင်းတွေမှာမြေပြိုမိုးကြီးရေလွှမ်းတာတွေလည်းရှိနိုင်တယ်လို့ဂျနီဗာအခြေစိုက်ဒီ WMO အဖွဲ့ပြောခွင့်ရ Clara Nulis ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်ခင်ဗျာအာဆီယံစည်းဝေးတွေမှာနိုင်ငံရေးရာကုစားပြုသူတွေကိုပိတ်ပင်ထားပေမဲ့ပုံမှန်အရက်ဘက်ရာရှိတွေကိုတော့အာဆီယံပူးတွဲဆွေးနွေးပွဲတွေမှာပါဝင်ခွင့်ပြုမှာပါလို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံလာဘွန်ဘာဟိုမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်စီဘက်ကပါဝင်တက်ရောက်ခြင်းမရှိသလိုမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေခြုံငင်းရေးဘုံသဘောတူညီချက်တွေအကောင့်ထဲပို့ရေးတိုးတက်မှုမရှိတာကိုတွေ့ကြရလို့အခုလိုဆုံးဖြတ်လိုက်ကြပါလို့ဒီအာဆီယံခေါင်းဆောင်တွေကဝေဖန်ခဲ့ကြပါလေခင်ဗျာမန္တလေးတိုင်းမှာတော့ NLD ပါတီဒီယိုကထဒေါ်ဝင်းမြမြလူရစစ်ပြန်လွတ်လာပါပြီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီမန္တလေးတိုင်းဒီယိုကထဒေါ်ဝင်းမြမြဟာဒီနေ့ပဲအိုးဘိုထောင်ကနေပြန်လွတ်လာတာပါလူရစစ်လို့ပြန်လွတ်လာတာပါလို့မန္တလေးမြို့နေအိမ်ကိုပြန်ရောက်ပြီးပြောလာတဲ့ဒေါ်ဝင်းမြမြကနိုင်ငံတည်း NLD အစိုးရလက်ထက်အကြီးအကဲတွေအကုန်ဖမ်းခံလာရတယ်ဒီပုံကိုယ်တွေအမြန်ဆုံးပြန်လွတ်ပြီးတိုင်းပြည်ပြန်လဲထူထောင်ရေးလုပ်နိုင်ဖို့အရေးကြီးတယ်လို့ VO ကိုပြောခဲ့ပါတယ်ခင်ဗျာ
ဒ တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kelvin Founder နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆွရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမုံတိုင်း BN ရေကနေကင်ဝေးကြပါစေလို့စုမုံကောင်းတောင်းပေးပါတယ်ရှင်။အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.